ိမိနာသမေအတပုရိသေးနတတေဧကထာနေဝါတော်မှာဟောတိမေဖျက်တပိတော်မှာအိမိနာသအတပုရိသေးနဤမသူတော်နှင့်တတေအတုတကဝဧကထာနေတခုသောနေရအယ၌ဝါတော်နေထိုင်ရခြင်းဒီမှာအဟောတိမဖြစ်ပါစေလင်ဤမသူတော်နှင့်တပိတော်မှာနေရဒေသအယက်တခုမှအတူတကွာနေထိုင်မှုမပြုရပါစေတည်းဒီစုတောင်းအဲ့ဒီစုတောင်းနေတဲ့ပုဂ္ဂိုလ်ကဘယ်သူလဲလို့ပြန်ကြည့်လိုက်တော့လေယတောရိယထေရီအလောင်းပါပဲနော်သူမကျင်တဲ့ချက်တွေတပုံကြီးရှိနေတဲ့ပုဂ္ဂိုလ်ကလည်းဘယ်လိုလဲလို့မေးတော့ဦးဇင်းတို့ဖရာအလောင်းမင်းကုသအလောင်းပဲဖြစ်ပါတယ်ဟိုးတချင်လေးသေးချင်းနဲ့ကဘာတသိန်းကာလတုန်းကသူမိတ္တအမည်ရှိတဲ့အမျိုးကောင်းသမီးတဦးအဖြစ်နဲ့ဘုရားတို့ဘုရားအလောင်းရဲ့မြောက်သားတော်အဖြစ်သူကစူတောင်းပန်းထွက်ခဲ့တဲ့ပုဂ္ဂိုလ်ပဲခုတစ်ချိန်မကျေနပ်ချက်တွေအားကောင်းလာတော့ဘာဖြစ်ပြန်လဲဒီမသူတော်နဲ့တဏှာထဲမှာဘယ်တော့မှမနေထိုင်ပြရစီနဲ့ဒီစုပြန်တောင်းနေတယ်စိတ်ဓာတ်ကလေးတွေမဆန်းကျယ်ဘူးလားသိဆန်းကျယ်တယ်နော်စိတ်ဓာတ်တွေဆန်းကျယ်တဲ့အတွက်ကံလေးတွေကဆန်းကျယ်သွားတယ်ကံဆန်းကျယ်တဲ့အတွက်အကျိုးပေးတွေဘယ်လိုဖြစ်လာလဲအကျိုးပေးတွေလည်းဆန်းကျယ်ပါလိမ့်မယ်နော်ဒီတော့ဒီစုတောင်းချက်ကိုဘေးကမက်လို့ခေါ်မယ်ထင်တယ်နော်မင်းကုသအလောင်းကကြားလိုက်တော့မလုပ်တယ်လေသူ့အတွက်မုန်းကမစားဘဲနဲ့သူလောင်းထားတဲ့ရှင်ပိစိကဗုဒ္ဓရဲ့တပည့်ထဲမှာတည်ရှိနေတဲ့ထောပတ်တဲ့အပေါ်မှာသူ့မုန်းနေသွားပြီးအပေါ်ကထပ်ဆင်ပြီးလောင်းလှုပ်လိုက်တယ်လောင်းလှုပ်ပြီးတော့သူကဗန်းစုတောင်းမြန်တယ်လေသူရေးဆွဲလိုက်တဲ့ပကြီးကားတစ်ချက်နော်ဗန္တိအီမန်ယောဇနတတေဝတန္တံပိအာနိတဝမမပါဒဇာရိကကတုံတမထောဘဝေယံဗန္တိအရှင်ဖေယယောဇနာတတ္တိယူဇနာတရားကြွားချတဲ့အရ၌ဝတန်တံပြီးနေထိုင်သည်လီဖြစ်တော့ဤမှဤအမျိုးသမီးကိုအာနိတဝဆောင်းယူနိုင်၍မမဖျားတပိတော်ဤပါဒဇာရိကံချင်းရင်အလိုကျွေးကိုကာတုံးပြုခြင်းဟာတမန်ထောစွန့်နိုင်တဲ့ရောက်ကြသည့်ဘဝရန်ဖြစ်ရပါလို့ဤဟောသူကဒီစုတောင်းနေရှင်ဖျားဒီအမျိုးသမီးဟာယူဇနာတရားကြွားဝေးနေတဲ့နေရာမှာရှိခြင်းလည်းရှိပါသည်ယူဇနာတရားလောက်ဝေးကွာတဲ့နေရာမှာနေထိုင်နေတဲ့ဒီအမျိုးသမီးကိုတပည့်တော်ဆောင်ယူပြီးတော့တပည့်တော်ရဲ့ချင်းရင်အလုံအကျွဲ့အဖြစ်ပြုလုပ်ခြင်းဟာစွန့်နိုင်တဲ့ယောက်ျားတယောက်ဖြစ်ရပါလို့ဤဒီစုတောင်းရတယ်တောင်းနေစုမပြေဘူးလားဆိုတော့ပြေကြတယ်ဘာကြောင့်လဲအလူကံဘက်ကိုကြည့်လိုက်တော့အရှင်ပိစိကဗုဒ္ဓကိလေသာအတောကင်းစင်နေတဲ့ယဟနာအရှင်မြတ်ကြီးတစ်ပါးဖြစ်တယ်သိပြီအစင်တမ်းမြတ်လူပေးတဲ့ပုဂ္ဂိုလ်တွေဟာဒုနဲ့ဒုမကျေနပ်ချက်တွေရှိတာမှန်ကြပြီမဲ့လို့တိလစင်ကြင်းနေတဲ့သူတော်ကောင်းတွေဖြစ်ကြတယ်။တရားတော်နိလအဖြစ်ရှာဖွေရရှိတဲ့လူပဲဝတ္ထုပစ္စည်းစုကလည်းဖြစ်နေကြပြန်တယ်။ဒီအကြောင်းအင်္ဂါလေးတွေကစုံညီနေတော့သူတို့တောင်းနေစုမပြေဘူးလား။ဖြစ်လာကြတယ်။ပပဝရီကလည်း12တောင်းတိုက်ခတ်မှမင်းမထုံးမလင်းတဲ့အမျိုးကောင်းသမီးတို့လာဖြစ်ရပါတယ်။ဒါပြီမဲ့လို့တစ်ချိန်မှာမင်းကုသအလောင်းရဲ့ဘုန်းကကြောင့်မင်းကုသအလောင်းရဲ့ချင်းအလုပ်အကျွေးလာပြီးတော့ဖြစ်ရပြန်တယ်ဖြစ်ပေမဲ့လို့တို့ဘာဖြစ်နေလဲတထယံကရဏံသောကုတ်တော်ကန္တဝပုံခဏိတသပုဗ္ဗကမ္မတဝတိနဝိရူပဟောတိတချိန်မှာမင်းကုသအလောင်းကိုပြန်ကြည့်လိုက်တော့သောထမင်းကုသအလောင်းသည်ကုတ်တော်အမျက်ထွက်ခဲ့သည့်ဖြစ်၍ကန္တဝတော်၏ဘုန်းရှိပစ္စေကဗုဒ္ဓတပိတ်ထဲ၌တည်ရှိတဲ့မုံကောကဏိယူခဲ့လေပြီသူ့အတွက်မုံနေလှူရကောင်းလဲဆိုပြီးတော့ဒေါသထွက်ပြီးတော့ရှင်ပိစိကဗုဒ္ဓရဲ့တပိတ်ထဲမှာတည်ရှိနေတဲ့မုံကိုပြန်ယူလိုက်။တတထောမင်းကုသအလောင်းဤပုဗ္ဗကမ္မသာရှေကံဤဝတိနံစွမ်းအားကြောင့်ဝိရူပအစင်မလားတဲ့ပုဂ္ဂိုလ်သည်ဟောဒီဖြစ်ခဲ့ရလေပြီ။သူဒါနပြုစဉ်အချိန်ခါတုန်းကသူ့ရဲ့ဒါနကံလေးကိုပြန်ပြီးဆန်းစစ်ကြည့်လိုက်တော့ဒေါသတွေခြံရံမထားဘူးလား။ခြံရံထားတယ်အရှင်ပိစိကဗုဒ္ဓအပေါ်မှာမကျင့်တဲ့ချက်ကတော့တိတ်အာမကောင်းပါဘူး။မကြီးလို့သူအပေါ်နဲ့အကိုလို့သူအပေါ်နဲ့မကျင့်တဲ့ချက်တွေကတိတ်ပြီးတော့အာကောင်းနေတယ်။ဒေါသတွေကတိတ်ခြံရံထားတယ်။အဲ့ဒီဒေါသတွေခြံရံပြီးတော့မှသူကကံတစ်ခုကိုပြုစုပြုထောင်တော့ဒေါသကြီးတဲ့ကံတစ်ခုကိုပြုစုပြုထောင်ခဲ့တဲ့အဲ့အတွက်ဒီပုဂ္ဂိုလ်ဒီဘာဖြစ်ရလဲ။အကြည်တန်အယုတ်ဆိုးရတယ်။အကြည်တန်အယုတ်ဆိုးရုံနဲ့လားဆိုတော့မဟုတ်ပါဘူး။ဘာတွေဖြစ်ရလဲ။စိတ်မချမ်းသာဖြစ်ရပြန်တယ်နော်စိတ်ချမ်းချမ်းသာသာမနေရဘူးဘာကြောင့်လဲပပဝရီပေါ်မှာအစွဲကြီးစွဲပြီးတော့ဒုက္ခတွေအကြီးကျယ် ရောက်ခဲ့တယ်သောကရီအကြီးကျယ်ရောက်ခဲ့တယ်အကယ်၍သာဒီလိုဒေါသတတ်တွေခြံရံပြီးတော့ကံတကုတ်ကိုမပြုစုမပြုထောင်ခဲ့ဘူးဆိုရင်ဒီလိုဆင်းရဲရတဲ့ဒုက္ခနဲ့တွေ့ပါမလားမတွေ့နိုင်ဘူးလေးသိချင်းနဲ့ကဘာတသိန်းချီပြီးပါမီဖြစ်နေတဲ့တရကောင်အချင်းချင်းဖြစ်ကြောက်ခါတယ်နော်ဒါပြင်းနဲ့တချိန်မှာအကြောင်းမလှတဲ့အခါကျတော့စိတ်ဓာတ်တွေကဖောက်ပြန်ပြီးတော့ဒုနဲ့ဒုစရောင်းလေးတွေကြားထဲမှာမှတ်သွားကြတယ်။ဒါကြောင့်ကုက္ကလနည်းနည်းဆန့်စင်ကြည့်ကြတယ်။တချို့သားသမီးတွေတချို့မိဘတွေသားသမီးတွေဆွဆုံးမှလို့မရတဲ့အခါမိဘကတခါတလေဘာဖြစ်တတ်တယ်လဲ။ကျင်းသေးတဲ့သဘောလေးတွေရှိလာတယ်။နင်တို့နဲ့ဒီတဘောပဲတွေ့ပြစီနောက်ထပ်ဘယ်တော့မှမတွေ့ပြစီနဲ့ဆက်နေပြန်ပြောကြတယ်နော်။အဲဒီလိုစိတ်ဓာတ်မျိုးတွေခြံရံပြီးတော့ဒုနဲ့ဒုကောင်းမှုကုသိုလ်တွေပြုခဲ့မယ်ဆိုရင်ဒီကံကအကျိုးပေးပြီဆိုရင်တဦးနဲ့တူတွေ့ကြုံတဲ့အခါဘာဖြစ်မလဲ။လာပြီနော်။ပုပ္ပဗတ္ထနာယသသဒါနအိစီသာသတောပပဝရီတိပပဝရီတိလည်းပဲပုပ္ပဗတ္ထနာယရှိဘွားကတောင်းတခဲ့တဲ့အဆူတို့ကြောင့်တန်ထမင်းကုသကောနအိစီအလိုမရှိခဲ့ပြီ။ရှိဘွားတို့ကသူကကံကိုပြုစုပြုထောင်ခဲ့ခြင်းအချင်းကံကမင်းကုသအပေါ်မှာလိုလားတောင်းတတဲ့စိတ်ထားနဲ့ပြုခဲ့သလား။မပြုခဲ့ဘူး။မလိုလားမတောင့်တတဲ့မတွေ့ရမကြုံရမဆုံးရလိုတဲ့စိတ်ထမ်းနဲ့ဒီကံကိုပြည့်စုံပြည့်ထောင်ခဲ့တဲ့အတွက်မင်းကုသမြင်နာနဲ့ဘာဖြစ်သွားလဲစိတ်ဓာတ်တွေအကြီးကျယ်ကျန်ဆင်းပြီးတော့လန့်တော့သွားတယ်နော်လန့်တော့ရုံနဲ့မဟုတ်ဘူးသူ့ရဲ့ပါလဲမိဘယထံဖြစ်တဲ့မတ်တရေတိုင်းကိုပြန်ပြေးတော့တာပဲဒီယောက်ျားအနမတဖွားမှနေခြင်းနဲ့စိတ်ဆန္ဒမရှိဘူးဒါဖြစ်ရင်ဒီလိုယောက်ျားအနမမခွဲရမခွာနိုင်ဖြစ်နေတာတွေကဘာဖြစ်လို့လဲအဖြေပေါ်လာပြီနော်ခွဲခြင်းနဲ့စိတ်ဓာတ်နဲ့ကံကိုပြုစုပြုထောင်ခြင်းခွဲနိုင်မလားမခွဲနိုင်ဘူးလားခွဲနိုင်တယ်မခွဲခြင်းနဲ့စိတ်ဓာတ်နဲ့ကံကိုပြုစုပြုထောင်ခဲ့တော့ခွဲနိုင်အောင်မလားဒီကံကအကျိုးပေးတဲ့အချိန်ခါမှာမခွဲနိုင်နော်ဒီနေ့ပဲအမရှင်ကြောင်းအောင်ဆရာမကြီးလားရောက်ရှိလာပါတယ်နော်သူ့အမကြီးတယောက်အကြောင်းနဲ့ပတ်သက်ပြီးသူဘယ်လိုမှခွဲခွာလို့မရနိုင်ဘူးခွဲခွာနိုင်တဲ့စွမ်းအားမရှိတဲ့အဲ့အတွက်သူတရားအထုတ်ခြင်းပဲလို့အထုတ်လို့မရဘူးဒီကြောင့်ပြောသွားတယ်။ဘာဖြစ်လို့လဲ။သူတို့ပြည့်စုံပြည့်ထောင်ခဲ့တဲ့ကံကဒီလိုခွဲလို့မရနိုင်လောက်တဲ့ကံမျိုးကိုတခြင်းကပြည့်စုံပြည့်ထောင်ခဲ့ကြတယ်။ဒီကံကအကျိုးပေးနေလို့ရှိရင်ဘယ်လိုမှခွဲလို့ခွာလို့မဖြစ်နိုင်ဘူး။ခွဲခွာလို့မရနိုင်တဲ့အခြေအနေကလည်းရှိတယ်။မာကြီးလို့သူကအိယာထဲမှာလဲနေတယ်။ကျွေးမှစမ်းနိုင်တဲ့ဘဝ။ရင်းချင်းချင်းငယ်ကိုသိမ်းဆဲပေးမှရနိုင်တဲ့ဘဝမျိုးဖြစ်နေ။အနန်းကခွာတော့လို့ဘယ်လိုမှမဖြစ်နိုင်ဘူး။ရဲစဲစဲပစ်ထားခဲ့ပါလားဆိုတော့ဒီလိုပစ်စွန်နှိုင်တဲ့စွမ်းအားစိတ်ဓာတ်ကလည်းမရှိပြန်ဘူးဘလောက်ကောင်းလဲကျန်နေဟဲ့ဘလောက်ကြောက်ဖို့ကောင်းလဲနော်ကံနေကံနေကံကအကျိုးပေးလာပြီဆိုလို့ရှိရင်မိမိတရားအထုတ်ခြင်းနဲ့လုပ်ငန်းခွင်တွေကိုတော့လာပြီးအနောက်ချက်မဖြစ်တတ်ဘူးလားဖြစ်တတ်တယ်ဒါကြောင့်ခုအချိန်ခါဟာမိမိတို့ကံတွေကိုပြုစုပြုထောင်နေတဲ့အချိန်ခါအချိန်ခါဖြစ်နေတော့မကျေနပ်ချက်တွေဒီဘုံကြီးနဲ့ဒေါသတွေဒီဘုံကြီးနဲ့ဒီကံကိုထူထောင်တဲ့လားအထူးတော်နေဘူးနှိမ့်စဉ်ကံကြီးကပြုလုပ်နေကြတယ်ဘုရားဘာသာဝင်သူတော်စင်တွေလည်းဖြစ်ကြတယ်အလူရည်စက်လက်နဲ့မကွာနေထိုင်တဲ့အမျိုးကောင်းသားတွေအမျိုးကောင်းသမီးတွေဖြစ်ကြတယ်ဒါနကံကြီးနှိမ့်စဉ်လုံးလုံးပြုစုပြုထောင်နေတယ်အ ਨੇ စုံအဖင်ဘုရားကိုရေးတစ်ခွက်ပူဇော်မယ်စီမိတိုင်းလူတိုင်းပဲဒါအောက်ထိတ်ဆုံးပဲနော်ဒီတော့ဒီလိုကောင်းမှုကုသိုလ်တွေကိုထူထောင်နေတဲ့ပုဂ္ဂိုလ်နှိမ့်စဉ်သီလတွေစောင့်တည်နေတယ်နှိမ့်စဉ်တအားတမျှသမထဝိပဿနာဘာဝနာတွေကိုပွားများနေကြတယ်ဒါကံကြီးထူထောင်နေတာပဲအဲ့ဒီလိုထူထောင်နေတဲ့အချိန်ကမှတဏိတာပတ်လည်းမှမိမိရဲ့စိတ်ထားလေးတွေကဖြူစင်တန်ရှင်းနေမယ်ဆိုရင်ဒီကံကြီးဟာအကျိုးပေးတဲ့အချိန်ကမှမဖြစ်မလဲဖြူစင်တန်ရှင်းသွားမယ်အကယ်၍စိတ်ဓာတ်တွေကညှဉ်းနှံခဲ့မယ်ဆိုရင်တော့ဘာဖြစ်လဲညှဉ်းနှံတဲ့အကျိုးတွေကိုပေးတတ်တယ်အဲ့တော့ကံတခုပြုစုပြုထောင်ခြင်းအချိန်ကမှစိတ်ဓာတ်တွေညှဉ်းနှံခဲ့တဲ့အတွက်ညှဉ်းနှံတဲ့အကျိုးတွေပေးပုံနဲ့ပတ်တယ်လို့နော်အထူးသဖြင့်ကံတခုကိုပြုစုပြုထောင်ခြင်းအချိန်ကမှအိဒါလို့ခေါ်ဆိုအပ်တဲ့ကိုယ့်တဲ့သာမနာလိုတဲ့စိတ်ဓာတ်တွေခြံရံပြီးကံတကုပြုစုပြုထောင်ခဲ့လို့တံဝေကရပဲကောင်းတဲ့ဝိထုဇာကြောင့်လေးတကုတစ်ချိန်ကတော့ဟောခဲ့ဖို့ပါတယ်နော်မနာဘူးသေးတဲ့ပုဂ္ဂိုလ်တွေအတွက်နာဘူးထမံနာဘူးတဲ့ပုဂ္ဂိုလ်အတွက်လည်းနာဘူးထမံပေါ့မနာဘူးသေးတဲ့ပုဂ္ဂိုလ်အတွက်လည်းအစ်စ်ပေါ့နော်ဇဘုကမထေရဲ့အလောင်းလေးပဲဇဘုကမထေရဲ့အလောင်းကတော့ဦးဇင်းတို့ကတ္တဗဗျာရှင်လက်ထက်ကမြင်ပြခံခဲ့တယ်ပဲဆိုကြပါစို့နော်ကတ္တဗဗျာရှင်သာသနာတော်ကလူတို့ရဲ့တန်တန်အနှစ်2000တန်းမှာပွင့်ထွန်းတော်မူခဲ့တဲ့သာသနာဖြစ်ခြင်းကြောင့်ဇဘုကမထေအလောင်းကလည်းကတ္တဗဗျာရှင်ရဲ့သာသနာတော်မှာနှစ်ပေါင်း2000တိုင်တိုင်သီလသမာဓိပညာသိက္ခာတို့ရဲ့အကျင့်မြတ်တွေကိုဖြစ်ကျင့်နိုင်တဲ့အခွင့်အလမ်းတွေရရှိခဲ့ပါတယ်။ဒ ဒါပေမဲ့သူကတောကြောင်တကြောင်မှာတရင်တော့ကျောင်းနေကိုတော့ကျောင်းနေကိုတော့တူဖြစ်ခဲ့ပါတယ်ကျောင်းနေကလှုပ်တဲ့ပုဂ္ဂိုလ်ကလည်းဒီနေ့ကျောင်းနေကလှုပ်တဲ့ပုဂ္ဂိုလ်ကလည်းဝတ္တရားကြီးပါတယ်သူကအိမ်မှာအမြဲတမ်းဆွမ်းဝတ်တယ်ပြီးတော့ဆွမ်းဖြင့်ပြုစုလှုပ်ကြွေးပါတယ်တချိန်သူတို့ယူရတဲ့ကွအရိယာဘုပြည့်ပြည့်စုံစုံနဲ့ကြီးညိုပဲဂုံအိန္ဒြေသိက္ခာတွေကိုဆောင်ပြီးတော့ဆွမ်းကံကြွဝင်တော်မူတဲ့ယဟန္တာမထေရတစ်ပါးယဟန္တာတိလို့တော့မဟုတ်ဘူးပေါ့နော်မထေတူရဲ့အိန္ဒြေသိက္ခာနဲ့ပြည့်စုံမှုကိုကြည့်ပြီးတော့အလွန်ကြီးညိုသွားတဲ့ကျောင်းတကာကကြီးညိုပြီးတဲ့အခါကျတော့အိမ်မောပင့်ဆွန်လေးကသူကျောင်းတိုင်ကိုရောသဘုကမထေအလောင်းနဲ့လည်းအတူတူပဲဆွန်ကပ်ပါတယ်ရိုးရိုးတည်နဲ့အာကန္တုကိုရောကိုပြုစုတယ်လှုပ်ကြွေးတယ်အာကန္တုကိုရောမှဆံမင်းလေးကရှင်နေတော့စတ္တတိကိုတပြီးတော့လွတ်လိုက်သွားမယ်ခင်ဗျာစတ္တတိလွတ်ပြီးတော့ဆံလေးကိုအချခိုင်းတယ်တန်ငန်းအသည့်တွေလူတန်းတယ်ကျင်းဆက်ဖို့ရန်အတွက်ဂရင်းကြောင်ဆောင်တွေလည်းပို့ပေးတယ်။ကျောင်းမှာကြကြနက်နက်နေရာတွေခင်းကျင်းပြီးတော့တရင်သုံးဖို့ရန်လည်းယူသေးစွာလျှောက်ထားတယ်။လျှောက်ထားပြီးတဲ့အချိန်ကနောက်နေကြတော့ကျောင်းတဲ့ကိုရောနဲ့အတူတပည့်တော်ရဲ့အိမ်၌ဆွမ်းဖြင့်ကြွပြောက်ဆွမ်းကြွရောက်ဖုံးပေးဖို့ရန်အတွက်လည်းပြင်ဖြစ်ခဲ့နော်။အဲ့ဒီအချက်တွေကိုကြည့်ပြီးတော့သဘုကမထေအလောင်းလျာဖြစ်တဲ့ကိုရောကညူစုဆောင်းကြောင်းတယ်။ကြည်လန်ခုမှတွေ့ရတဲ့ကိုရောကသူ့သိပ်ကြီးညိုလိုက်တာနေပေါင်းများစွာငါ့ကိုကိုယ်ကိုယ်စိတ်ကပ်ပြီးငါ့အပေါ်မှာတော့ဒီလောက်မကြည်ညိုဘူးဒင်းကိုတော့ဒင်းဒီလောက်ကြည်ညိုရလားဟောကိုယ့်ရဲ့သားမနာလိုတဲ့စိတ်ဓာတ်ကလေးတွေပေါ်လာတယ်ပေါ်လာတော့ဒီလောက်ပေါ်ယုံတဲ့စိတ်ကိုချုပ်တီးနှိမ်ခဲ့ရင်တော့အကြောင်းမဟုတ်ပါဘူးစိတ်ဓာတ်ကမချုပ်တီးနှိမ်ဖြစ်သွားတယ်မချုပ်တီးနှိမ်ဖြစ်သွားတဲ့အခါကျတော့ညဏ်ကြီးအခါကျတော့မလုပ်တယ်လေအဲ့ဒီအာဂန္ဓုကိုတော့ထန်သွားပြီးတော့သူက၄မျိုးသောဆင်းရဲခြင်းဖြင့်ဆင်းရဲတယ်ဘယ်လိုလဲအာဟုသောအာဂန္ဓုကကုတုံပိကတတေကေဟိဗတ္တံဘုံဇနတောဝရတရမိလံခတိတောဒါကနံပါတ်1အာဟုသောအာဂန္ဓုကငါရှင်အာဂန္ဓုကတေငါရှင်အဖို့ကုတုံပိကတကေဟိကျောင်းဒယကသူကျွဲဤအိမ်၌ဗတ္တံဆွမ်းကိုဘုံဇနတောဖုံးပေသုံးဆောင်ရာချင်းထက်မိလံမစင်ကိုခရိတုံခဲစားခြင်းကဝရတရံတန်လွန်၍မြင့်မြတ်လှပါ၏ငါရှင်အာဂန္ဓုအရှင်ဘုရားအဖို့ကျောင်းတကသူကျဲတရားကရဲ့အိမ်မဆွမ်းကိုစားသုံးခြင်းတဲ့မစင်စားနေတာကဘုကောင်းနေ။ဟောဒါကဆင်းရဲခြင်းတစ်မျိုးလို့ဇာကသတ်မှတ်ပါတယ်။နံပါတ်1ပဲနော်။နံပါတ်2ဆင်းရဲခြင်းကကုတုံဘိကေနအာနိဒာနာပိတေနကေသောဟာရောကေသောဟာရပနတောဝရတရံတလတိကေနကေတိလုံစားပေတုံ။ကုတုံပိကေနကြောင့်တရကသူကျွဲကအာနိဒာနာပိတေနခေါ်ဆောင်လာတဲ့သတ္တတိဖြင့်ကေသောဟာရပနတောသံမင်ကိုရိတ်ချခြင်းထက်တလတိကေနထန်းစေဖြင့်ကေသေးသံမင်တို့ကိုလုံစာပေတုံနှုတ်စေအံသောငါဝါနှုတ်ခြင်းကဝရတရံတလွန်၍မြင့်မြတ်လှပါပေ၏အရှင်ဘုရားရဲ့ခေါင်းကိုကြောင်းတကခေါ်လာတဲ့သတ္တာတိကသံမင်းတွေကိုရိတ်ပေးခြင်းတဲ့အရှင်ဘုရားကောင်းမှရှိတဲ့သဘင်တွေကိုထန်းစီနှစ်စစ်ဖြင့်ညှက်ပြီးတော့တပင်းစီတပင်းစီနှုတ်ထာကပို့ပြီးတော့မြတ်သေးတယ်ဒါလည်းဆေးခြင်းတစ်မျိုးပဲနော်ကျောင်းသူကသတ္တာတိလေးတယောက်ခေါ်ပြီးတော့သဘင်လေးရိတ်ခိုင်းတာမျိုးဘလို့မြန်ကြီးကျယ်လို့လဲဟမ်စဉ်းစားကြည့်စစ်စိတ်ထားပြောပါလေမထက်တတ်နောက်တစ်ခုကုတုံဘိကေနဒိဏသာတကနိဝသနာတော်ဝရတရဏေကေနဝိစရိတောကုတုံမိကေနကြောင့်တရကသူကျွဲကဒိဏသတ္တကနိဝသနတောပေလူအပ်တဲ့ဝတ်တငန်းကိုယုံချင်းထဲနေကေနအိုမစီအချီနီသာလေဝိစရိတုံလှဲလဲကျဲစား၍နေခြင်းကဝရတရံတန်လုံ၍မြင်းများလှပေ၏ကြောင့်တရကသူကျွဲလှူဒန်းတဲ့တငန်းဝတ်ဆင်မဲ့အစားအရှင်ဖျားအဝတ်မပါဗလာကိုတိလှဲ့လဲနေတာကပိုကောင်းပါရဲ့ဒါလည်းဆေးခြင်းတစ်ခုပဲနော်တငန်းလေးတစုံသူညကကြီးညိုလို့လှူလိုက်တယ်ဝမ်းမြောက်ဖို့မကောင်းဘူးလားဝမ်းမမြောက်နိုင်ဘူးစိတ်ထက်ကမကျေနပ်ချက်တွေထုတ်ဖို့ပြောနေတာနော်မကျေနပ်ချက်တွေတပုံကြီးနဲ့တကံကိုထူထောင်နေလိုက်တာနောက်တစ်ခုကုတုံမီကေနအာဘဒမင်းစကေနိပိစနာတော်ဝရတရံဘူမိယနိပိစီတော်ကုတုံမီကေနကြောင်းတရကသူကျွဲကအာဘဒမင်းစကေဆောင်းယူလာတဲ့ဂရင်ညောင်ဆောင်ထက်၌နိပိစနာတော်အိပ်၍နေခြင်းထက်ဘူမိယံမြေကြီးပေါ်၌နေပြီစေတော့အိတ်ချင်းကဝရတရံတလွန်၍မြင့်မြတ်လာပါ၏အရှင်ဘုရားကျောင်းတကယူလာတဲ့ ကရင်ညောင်းသောဘုရားအရှင်ပြအိမ်မဲ့အစမြေကြီးပေါ်အိဋ္ဌာကပို့ပြီးမြတ်သေးတယ်ကြည့်သားဘယ်နှစ်ချက်လဲဆေးလိုက်တာ၄ချက်အဲ့ဒီကံဒီကိုထူထောင်လိုက်တာအနှစ်နှစ်သုံးတိုင်တိုင်သူဖြစ်ကျင်ထားတဲ့သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်လို့ခေါ်ဆိုအပ်တယ်သီလကုသိုလ်စေတနာကံသမာဓိကုသိုလ်စေတနာကံဘာဝနာကုသိုလ်စေတနာကံဒီကသူ့ကိုအကျိုးပေးဖို့ရန်အခါခွင့်မသိဖြစ်သွားတယ်မသိဘုံလေးကနောက်တနည်းနန္ဒသောသောဒုက္ခအိယထယောင်တင်နာတနာဟုတ်ဒီပြုပြီးတဲ့အခါဒီအကန်တို့ကိုတော့ကျင်းစင်နေတဲ့အခါမှာလက်သက်လေးနဲ့သွားခောက်ပြီးတဲ့အချိန်ကကျတော့သူကကြောင်းတကာအိမ်သွားတယ်တကယ်တော့တင်းပုံနဲ့ထုတ်လေအဲ့အချိန်ကမှအကန်တို့ကိုတော့မရှိတော့ပါဘူးဒီတတဝါတူတော့ငါ့ကိုအကြောင်းပြုပြီးတော့မပျက်စီးပါစေနဲ့လို့ဒီလိုစိတ်ထားနဲ့ညဥ်ရံတဲ့ကဇန်အဘိညာနဲ့ကောင်းငင်ခင်းဖြစ်ကြွားသွားပြီးဖြစ်ပါတယ်နော်ဒီတော့သူကဒီအကြောင်းကိုမသိဘူးမသိတော့တကားလေးကိုအကုသိုလ်တွေကဆက်လွန်ကျူးနေတာတကားလေးကိုလက်သေးလေးနဲ့ချိန်ပြီးကြောင်းတကအိမ်သွားအိုးတကားကြီးကိုတော့ကခေါင်းလုံးတီးတာတောင်မှနိုးတယ်ကိုတော့မဟုတ်ပါဘူးအကန်တို့ဖြစ်ပြီးသိအေးကြီးတာပဲဘာပဲညာပဲပြောတော့ကြောင်းတကကလည်းလူပါဖြစ်တော့သူကနည်းနည်းနားလည်လိုက်တယ်နားလည်တော့မလုပ်တယ်လေသူကြောင်းတယ်ကိုတော့ကဆုံးနေကကြောင်းတယ်ကိုတော့ရဲ့တပိတ်ကိုစင်ကြဲစားဆေးဆွန်းစားပြီးတဲ့အခါဆေးပြီးတဲ့အချိန်ကကြတော့မှမွန်မြတ်တဲ့ဆွမ်းခဲပဲဘောဇင်းကြီးကိုအဲ့တပိတ်ထက်ပြီးတော့အရှင်ဘုရားဒီဆွမ်းကြီးကိုအာဂန္တုကိုတော်ကိုဆက်ကပ်လိုက်ပါဆိုပြီးလှူဒန်းပေးလိုက်တယ်။လန်ခုလတနည်းအားရောက်တော့တပိတ်ဖွင့်ကြည့်လိုက်တယ်။ဒီလောက်ကောင်းတဲ့ဆွမ်းကြီးဒီကိုတော်သာစနေရတယ်ဒီကြောင့်ကဒီကိုတော်ဘယ်တော့မှတော်တော်မှမဟုတ်ဘူး။ဟောစိတ်ထားကဒီတော့အဲ့ဒီဆွမ်းကြီးတွန်ပလိုက်တယ်။ကြောင်းရောက်တဲ့အခါကျတော့ဒီအာဂန္တုကိုတော်ကြည့်တော့လည်းမရှိတော့ဘူး။အဲ့ဒီကြတော့မှစိတ်ကမကောင်းဖြစ်တယ်။နောင်တရသွားတယ်နော်။အချင်းလုံးမသွားဘူးလား။လွန်သွားပြီကံကြီးကတည်သွားပြီနော်အနည်းနဲ့တော့တိုင်တိုင်ဖြစ်ချင်းနားတဲ့သူရဲ့ကုသိုလ်စေတနာတွေကိုဒီအိတ်တံတရားကိုယ့်တဲ့တာမနာလို့တဲ့ဒီစိတ်ထားကဝန်းရံထားတယ်ဝန်းရံထားလိုက်တဲ့အချိန်ခါကျတော့ဘာဖြစ်လဲမရေရောက်မရေကနေကျွတ်လာလွတ်လာတော့ဦးဇင်းတို့မြတ်စွာဘုရားမပွင့်ခင်ဘဝဝင်ခြင်းလောက်လို့ယူဆရပါတယ်နော်အဲ့ဒီအချိန်ခါမှာလူလောကဟောကတ္တဗဗျာရှင်လက်ထက်ကဖြစ်ကျင်ခဲ့တဲ့ကုသိုလ်ကံလေးတွေကအကျိုးပေးဖို့ရန်အခါခွင့်တင်လာတော့မြို့ကောင်းသားလေးတူတောက်ထီမှာလာပြီးဖြစ်တယ်ပဲဆိုကြပါစို့နော်တောက်ထီမှာဖြစ်ပြီးတော့နောက်ဆုံးအချိန်တန်အရွယ်ရောက်လာတဲ့အချိန်ခါကျတော့ဘာဖြစ်တယ်လဲအချိန်တန်အရွယ်မရောက်ခင်ပေါ့လေကလေးဘွားတွေကမိတ်သွားလို့နော်ကလေးဘွားတွေကသူကအစာကျွင်းရင်မစားဘူးသူ့မစင်မဲ့သူပြန်စားတယ်ငယ်လို့ပဲလို့မိဘတွေကဒီလိုပဲသဘောပေါက်တယ်ကြည့်လာရင်တော့ဒါဆုံဆုံးမလို့ရလိမ့်မယ်လို့မျောလင့်ထားတယ်ကြည့်လာတဲ့အထီးလည်းကိုယ်မစင်မဲ့ကိုစားတယ်အိုးဘင်းအိုးဘယ်တော့မှမဟုတ်ဘူးအမြဲတမ်းချွတ်နေတယ်ဂရင်ပေါ်မှာသိရင်ဂရင်ပေါ်မှာဘယ်တော့မှမအိပ်ဘူးမြေကြီးမှာပဲအမြဲအိပ်တယ်ကံမဆန်းကျင်ဘူးလားဆန်းကျင်တယ်သူတို့ဘက်ကမစင်စားဖို့ရန်အတွက်ကျင်းစက်ခဲ့တဲ့ကံကမိမိမစင်စားဖို့ရန်အတွက်အကြောင်းတစ်ခုမဖြစ်ဘူးလားဖြစ်တယ်ဒီကံကြီးတွေမင်းတွေကျင်းဘူးလားဟမ်နင်ချိစားနေပါလားဆိုပြီးတော့ကြင်မြန်ကြင်မှုကြလားဟမ်အဲ့ဒါပဲသူများစားရမစားရတော့မသေးကြဘူးကိုစားရဖို့ကတော့မသေးကြဘူးလားသေးကြနေတယ်ဟုတ်တယ်မဟုတ်လားဒါကြောင့်ဝစီဖေရညွတ်တိုင်းရှာတယ်နော်ပုရိသတ္တဟိဇာတ္တကုထာရိဇာယတိမုခေရာယဆိုင်တ္တိအတ္တနာဘာလောဒုဗ္ဗာတိတံပနိအရှင်ကောဂါလိကကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောထားတဲ့ဒေသနာလေးပဲအရှင်ဂောဂါလိကကအရှင်သာရိပုတ္တရာနဲ့အရှင်မောဂလန်တို့အပေါ်မှာမကျင့်တဲ့ချက်တွေအကောင့်တွေတဲ့ပုဂ္ဂိုလ်ပဲအရှင်သာရိပုတ္တရာနဲ့အရှင်မောဂလန်ကိုရမြတ်ကြီးနှစ်ပါးအပေါ်မှာအင်မတန်စိတ်ထားယုံပါတယ်ဆိုပြီးဘုရားရှင်ကသူကလာလျှောက်တာဘုရားရှင်ကဒီလိုမလျှောက်နဲ့အကျဉ်းချင်းတန်းမရဘူးကွယ်လွန်တော့မြတ်စွာဘုရားရဲ့မြတ်ကွယ်လောက်ရောက်တော့သူလည်းခုနကခန်းသီးလုံးကပမာဏရှိတဲ့အနာတွေနောက်ဆုံးပေါက်လာတယ်တဖြည်းဖြည်းပဲစီလောက်ကနေတဖြည်းဖြည်းကြီးလာတာနော်ခွနေလောက်လဲကြာဒီအနာယောဂနှိမ့်စက်ထန်နဲ့သေခြင်းပျက်စီးပြီးမရေရောက်သွားတယ်။အဲဒီအခါမှာမြတ်စွာဘုရားကခွနေကခါထာလေးဟောတာ။မွေးလာတဲ့ယောက်ျားရဲ့ပါးစပ်ထဲမှာဓမ္မကြီးတစ်လက်ပါလာတယ်။ယင်းဓမ္မကြီးဖြင့်လူမိုက်ဒီမကောင်းပြောလျက်မိမိကိုယ်ကိုမိမိပိုင်းဖြတ်တတ်တယ်။ဒီကကြီးတွေဒီမွေးကြီးတွေရဲ့ပါးစပ်ထဲမှာဓမ္မတစ်လက်မပါဘူးလား။ပါပါတယ်။ဒီဓမ္မကအသုံးချက်တတ်ရင်တော့အကျိုးကျေးဇူးရှိပါတယ်။အသုံးမချက်တတ်ရင်တော့ဒီဓမ္မတွေဘာဖြစ်တတ်လဲ။မိမိကိုယ်ကိုမိမိပိုင်းဖြတ်သွားတတ်တယ်ဒါတတိထားကြနော်ဂုဒီမာကြီးပေါ့ ဒီမစင်ကိုသူစားနေတာဘလောက်ကြာတယ်လို့မင်းတော့ဧဝံတော်ပင်စပညာတဝဒဏီနေကောကုဒံခရင်တော်ကိသေးလုံးစံတော်ဘူမိယံတရမန္တော်ဝိတိနာမေတီနှစ်ပေါင်း50ကြာတယ်လို့အနှစ်50တိုင်တိုင်မစင်ကိုပဲစားနေရတယ်ဘယ်လိုဖြစ်လာတယ်လဲဆိုတော့အသက်ရွယ်ကြီးလာတဲ့အချိန်ကကြတော့မိဘတွေကခုံသိက္ခာကလည်းတိတ်ကြဆင်းလာပြီဖြစ်တော့မထူတော့ဘူးဆိုပြီးတော့အဲ့ဒီပရပိုက်ကျောင်းအရန်တစ်ခုကိုတော့ပြီးပို့ဆောင်ပေးလိုက်တယ်ပို့ဆောင်ပေးလိုက်တဲ့အချိန်ကမှသူကစိတ်ထားကလည်းခက်ထက်တဲ့ပုံကိုဖြစ်တော့ပရပိုက်တွေကသူ့ကိုမေးတယ်ငါရှင်ရှင်ဟန်ပြုတ်မယ်ဆိုရင်အမျက်စားပြုတ်မလားအညံ့စားပြုတ်မလားအလားစားပြုတ်မလားမေးတော့သူကစိတ်ထက်တဲ့ပုံကိုဆိုတော့အမျက်စားပြုတ်မယ်အမျက်စားပြုတ်ရင်တို့ရဲ့စည်းကမ်းကဘာလို့ရလဲတွင်းတွင်တူအဲ့ဒီတွင်းထဲမှာပခုံးလောက်အထိတွင်းကိုနဲ့အောင်တူးရတယ်တူးပြီးတဲ့အချိန်ကမှတွင်းထဲကိုဆင်းရှင်းပြီးတော့သူ့ပခုံးပေါ်မှာတွင်းနဲ့ပခုံးနဲ့ညီလောက်ပြီဆိုရင်ပခုံးပေါ်ဖြတ်ပြီးတော့ပြင်ကျက်နှစ်ခုခင်းပရပိုက်တွေကအဲ့ဒီပြင်ကျက်ပေါ်မှာထိုင်ထိုင်ပြီးတဲ့အခါကျတော့သူ့ကောင်းကသဘင်တွေကိုထန်းစီနဲ့ဒဗင်စီနှုတ်တယ်ဟောသူများကိုသဘင်ထန်းစီနဲ့ခုနကသူကျင်းစဲစဉ်အခါကရဟန္တာမထေရမြတ်ကြီးထန်းစီနဲ့သဘင်အနှုတ်ခံရတယ်လားမခံခဲ့ရဘူးဒါပေမဲ့သူအနှုတ်ခံရဖို့တော့မသေးကြဘူးလားသေချာသွားတယ်အဲ့ဒီကံကဖန်တီးပြေးလိုက်တယ်နော်ခန်းစီနဲ့နှုတ်တဲ့ကံမျိုးကိုသူကသဘောကျတယ်။သဘောကျတော့ပရပိုက်ကြီးဆုံးခံသွားပြီဆိုရင်သူ့ဘောခေါ်တယ်။သူကမလိုက်ဘူး။တပိတော့အဲ့အတွက်စားစရာရှိပါတယ်။ကိစ္စမရှိဘူး။အရှင်ဖျားတို့ကြွ။အရှင်ဖျားတို့ကြွပါဆိုတော့သူကဘာလုပ်တယ်လဲဆိုတော့အဲ့ဒီပရပိုက်ကြီးဆုံးခံအာလုံးသွားပြီဆိုလို့ရှိရင်အဲ့ဒီပရပိုက်ကြီးဆွန့်ထားတဲ့ကျင်ကြီးတွင်းတဲ့ကိုဆင်းဆင်းပြီးတော့သူကအဲ့ဒီကျင်ကြီးတွေကိုစားတယ်။အဲ့ဒါဟုတ်မဟုတ်တော့မသိဘူး။ဓမ္မဂရိကဆရာတော်တစ်ပါးဟောတဲ့တရားတစ်ခုဘုန်းကြီးကြားဘူးတဲ့။ကောင်းပြီဆိုတဲ့သမင်းဒုံကြီးတွေကိုသူကရွရွပြီးစားတယ်တဲ့ဟောအဲ့ဒီလိုစားနေတာဖြစ်တော့သူကပရပိုက်တွေကလည်းနည်းနည်းတန်မြတ်ရှိလာတယ်ဆုံးလည်းမစားဘူးပြန်လာကြွေးလို့ရှင်ဆုံးကလည်းမသွားဘူးဒီတော့မလုပ်တဲ့လေလို့ချောင်းပြီးကြီးလိုက်တဲ့အခါဒီနေ့ချောင်းဖန်တော့မိသွားရောမိသွားတဲ့အချိန်ကကြတော့မှသူ့ကိုပရပိုက်အရန်ကမုန်းထုတ်လိုက်တယ်မုန်းထုတ်လိုက်တဲ့အချိန်ကကြတော့ရာဇဂျုံမျိုးရဲ့အပြင်ဘက်ကြောက်ဖြာတစ်ခုမှာရသညုံမျိုးသူမျိုးသားတွေမစင်စွတ်တဲ့နေရာတစ်ခုရှိတယ်။အဲဒီနေရာမှာသူကခြေထောက်တစ်ဖက်မတ်တရခြေထောက်တစ်ဖက်ကအပေါ်ဒူးမှထောက်ပြီးတော့မတ်တရပြီးသွားနေတယ်။သူလေစားတယ်ပေါ့လေပုံစံနဲ့နော်။အဲဒီစနစ်နဲ့ညအခါကျတော့မှနေထိုင်ပြီးတော့ညအခါကျတော့မှသူကအဲဒီမစင်လေးကိုသူကစားတာ။ဘလောက်စားရတယ်လဲ။ပင်စပညာတဝဒဏီနှစ်ပေါင်း55နှစ်သူကံတစ်ခုကိုလွန်ကျူးခဲ့ခြင်းအချင်းခါကနှစ်ပေါင်း55နှစ်ကြာလားမကြာဘူးတစ်ချိန်ပဲနော်အဲ့ဒီတစ်ချိန်လောက်ပြုစုပြုထောင်လိုက်တဲ့ဒီကံဒီအကျိုးပေးတဲ့အချင်းခါမှာငရဲလည်းရောက်ရသေးတယ်။တဏိဌာနစေရနာခေါ်တဲ့ဆုံးဖြတ်ချက်ချတဲ့အကုသိုလ်စေရနာတွေကြောင့်ဝဇိဝိရကံကိုလွန်ကျူးတော်မယ်လို့ဆုံးဖြတ်ချက်ချပြီးပြောဆိုနေတဲ့ဒီအကုသိုလ်ကံစေရနာတွေကြောင့်ငရဲမှာခံခဲ့ရတယ်။ရှေ့စေရနာနောက်စေရနာတွေကြောင့်အခုလိုနှစ်ပေါင်း55နှစ်တည်းနဲ့လာပြီးတော့ကျင်ကြီးတွေစနေရတယ်မစင်နေစနေရတယ်အဝတ်မို့ဖဲနေရလဲနှစ်ပေါင်း50ကျတယ်မစင်စနေရတယ်နှစ်ပေါင်း50ကျတယ်သဘင်တွေကိုထန်းစီနေဒီလိုပဲအနှုတ်ခံနေရတာလဲနှစ်ပေါင်း50ကျတယ်ကရင်ညောင်ဆောင်ပေါ်မှာမအိပ်ဖဲမြေကြီးမှာပဲအိပ်ဆက်နေရတာလဲနှစ်ပေါင်းဘယ်လောက်ကျလဲ50ပဲကျတယ်55နှစ်ကျတယ်နော်ဒီတော့ဒီကံကိုကြည့်မယ်ဆိုလို့ချင်းမိမိကကတ္တဗာဖျားရှင်လက်ထက်ကသီလသမားတွေပညာခေါ်ဆိုတဲ့အစဉ်တည်းမြင့်တဲ့ကံဒီကိုပြုစုပြုထောင်ခဲ့တဲ့အချင်းခံမှာမိမိပြုစုပြုထောင်ခဲ့တဲ့ကံမှာဘာတရားခြံရံသွားလဲအိတ်တာတရားဒေါသတရားနော်ဒေါသနဲ့ရှင်တွဲနေတဲ့ကိုယ့်ရဲ့တာမနာလိုတဲ့အိတ်တာခေါ်တဲ့စိတ်ထားလေးတစ်ခုခြံရံပြီးတော့ကံဒီကိုပြုစုပြုထောင်ခဲ့တဲ့အတွက်ဒီကံကအကျိုးပေးဖို့ရန်အခါခွင့်တင်တဲ့အခါမှာပုံပန်းလှသေးလားမလှဘူးဘာဖြစ်လို့လဲမိမိပကြီးကားတစ်ခုကိုရေးဆွဲခဲ့ခြင်းအခါကအချိုးမကျတဲ့ပုံစံမကျတဲ့ပကြီးကားတစ်ချက်ကိုရေးဆွဲခဲ့မိဒါပေမဲ့လို့အဲ့ဒီကံကိုမထူထောင်ခြင်းမှာကတ္တဗဗျာရှင်သာသနာတော်တွင်မှာကတော့သူကသီလသမာဓိပညာတိခါတုံးရအကျင့်မြတ်တွေကိုဖြူးဖြူးစင်းစင်းနဲ့ဖြစ်ကျင်ခဲ့တဲ့အချိန်အခါတွေလည်းရှိခဲ့ပါတယ်ရှိခဲ့တဲ့အတွက်ဒီဖြူးစင်းနေတဲ့ကံတွေကလည်းအကျိုးပေးဖို့ရန်အခါခွင့်တင်လာတော့နှစ်ပေါင်း55နှစ်လောက်ကြာညောင်းလာတဲ့အခါမြတ်စွာဘုရားကလောကကိုမဟာကရုဏာတော်သမဘဝင်စားပြီးကြီးချွေလိုက်တော့သဘုခာကြီးဒီနေ့ကျွတ်တန်းဝင်တော့မှာဆိုတာသိတယ်။သူကလည်းထိုးချင်းကမှဘုံကဘုံတကူကြီးမနေတဲ့ပုဂ္ဂိုလ်ပါ။အင်္ဂါတိုင်းမင်္ဂလာတိုင်းမှာရှိနေတဲ့ပုဂ္ဂိုလ်တွေကသူ့ကိုအမြဲလာပြီးတော့ပူဇော်နေတာ။ပူဇော်နေတဲ့အချိန်ခါမှာလည်းသူကသင်တို့ကုသိုလ်ရရုံတော့ငါချီးမြှောက်မယ်ဆိုပြီးတော့တမန်မြတ်ကလေးနဲ့အဲ့ဒီလှူတဲ့လှူဝဲဥထုတွေကိုတွတ်တွတ်ပြီးနည်းနည်းလေးရှာလေးနဲ့ရက်ပြီးတယ်ဒီလောက်ပဲ။ဘာဖြစ်လို့လဲ။စားခြင်းနဲ့စိတ်တက် မရှိဘူးသူမမောနေတာကမစင်မဲမမောနေနော်ကံတရားကအကျိုးပေးလာပြီဆိုရင်တိတ်ကြောက်ဖို့မကောင်းဘူးလားကောင်းတယ်တော်တော်55နှစ်လောက်ကြာတော့မြတ်စွာဘုရားကသူချေချွတ်ဖို့ရန်ကြွတန်းဝင်ဖို့ရန်အချိန်ကျပြီဆိုတာသိလို့မြတ်စွာဘုရားကြွပြီတရားဟောပြီးတော့မူပါတယ်ထိုချင်းကမှယဟန္တာဖြစ်သွားတယ်ယဟန္တာဖြစ်ရမယ်ဘဝအထိဒီလောက်အထိအကုသိုလ်ကံများကလိုက်ပြီးဖြစ်စီနှိမ့်စစ်တတ်တယ်ဆိုရင်ဒီလိုကံမျိုးတွေကိုမိမိတို့ထူထောင်သင့်သလားမထူတော်နေဘူးဒါတတိရှိကိုသိကောင်းတယ်နော်နောက်တစ်ခုဒါကစိတ်ဓာတ်တွေညှဉ်းနှွမ်းခဲ့တဲ့အတွေ့ဒါဝါးတွေညှဉ်းနှွမ်းရတယ်စိတ်ဓာတ်တွေဖြူစင်တန်ရှင်းသွားပြန်တော့လေနောက်ဆုံးဘာဖြစ်လဲဒါဝါးတွေဖြူစင်တန်ရှင်းသွားရတယ်ဒါကြောင့်မြတ်စွာဘုရားကစောစောကပြည်ထခဲ့တဲ့ဒီဂတုလဘတ်တသုတ်တံမှာမြတ်စွာဘုရားဗာမေးရှိလေတတမတိဟာဘိခဝေအဘိခဏံတကံစိတ်တံပစ္စဝခိတဗံဤကရတမိတံစိတ်တံတံကိလေသာရာဂိနာဒောသေနမောဟိနာတိစိတ်တံကိလေသာဘိခဝေတတ္တံကိလေသံတိစိတ်တဝရဏတတ္တဝိတုဇံတိဘိခဝေခြေတယံတို့တတ္တမထို့ကြောင့်ဤဟာဤသာသနာတော်များအတွင်း၌ဒုံမေတင်ခြေတတ်တို့သည်တင်ခြေတမိတို့သည်တကံစိတ်တံမိမိတို့ရဲ့စိတ်ကိုဤတံစိတ်တံဤငါတို့ရဲ့စိတ်သည်ဒီကရတံနိညင်သန္တရာရှင်မြင်းစွာသောအချိန်ကာကာလတို့ဘလုံးရာဂိနာရာဂကြောင့်ဒောသီနာဒောတာကြောင့်မောဟိနာမောဟကြောင့်တံကိလေသံဒီညင်နှော၍နေရပေ၏ဟု၍အဘိခဏံမကြာခဏအမျက်မပြပစ္စဝခိတပံဆင်းခြင်းသည့်ဆင်းခြင်းတတ်ပေ၏ဘိခဝေခြေတယံတို့စိတ်တတံကိလေသစိတ်တညင်နှောခြင်းကြောင့်တတ္တတတဝါတို့သည်တံကိလေသံဒီညင်နှောကြရကုန်၏စိတ်ဓာတ်ဝါဒနာစိတ်ဖြူစင်တန်ရှင်ခြင်းကြောင့်တတ္တတ္တဝါတို့သည်ဝိသုဒ္ဓံတိစင်ကြဲကြရာကုန်၏စိတ်ဓာတ်ညင်နှံခဲ့ရင်တတ္တဝါ၏ညင်နှံကြရရတယ်စိတ်ဓာတ်ဖြူစင်တန်ရှင်ခဲ့မယ်ဆိုရင်ဘာဖြစ်လဲတတ္တဝါ၏ဖြူစင်တန်ရှင်ကြလေဒါကြောင့်မိမိတို့ရဲ့စိတ်ဓာတ်မှာရာဂ၏နဲ့ညင်နှံနေရင်ဒီရာဂ၏စင်ကြဲသွားအောင်ဒေါသ၏နဲ့ညင်နှံနေရင်ဒေါသ၏စင်ကြဲသွားအောင်မောဟ၏ကြောင့်ညင်နှံနေခဲ့မယ်ဆိုရင်လေမောဟတိစင်ကြဲသွတ်အောင်စင်ကြောသုတ်တင်ဖို့မကောင်းဘူးလားသိကောင်းနေစီတော့စင်ကြောခြင်းပါလေဘာရင်းနဲ့စင်ကြောမှာသီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ဒီသီလသမာဓိပညာသိက္ခာသုံးရအကျင့်များကိုလက်တွေ့ကျင့်ခြင်းဖြင့်စိတ်ဓာတ်ကိုဖြူစင်အောင်တော့စင်ကြောရမယ်စီတော့စင်ကြောခြင်းပါလေခင်ဗျာဒါပေမဲ့ဆိုပြီးတော့ဘာလုပ်တယ်နေဖန်လေအဲ့ဒီကွက်လက်ဒါပေမဲ့ဆိုတဲ့ကွက်လက်ထဲပြည့်ဝမဲ့ပုံကိုယ်ကြီးအများကြီးရှိနေတယ်။ဘာဖြစ်လို့လဲ။အဲ့ဒီကွက်လက်ထဲကိုပြည့်ဝနိုင်လောက်အောင်တစ်ချိန်ကကံတွေကိုထူထောင်ခဲ့ကြပြန်နေ။ကြောက်ဖို့မကောင်းဘူးလား။သိကောင်းတယ်သိကောင်းတယ်နော်။ကဲနောက်တစ်ခုစိတ်ဆန်းကြယ်လို့ကံဆန်းကြယ်ဖို့အကြောင်းနဲ့ပတ်သက်တော့နာဗုဒ္ဓမံပေါ့အနောဇာဒေဝီအကြောင်းဦးဇင်းတို့အနောဇာဒေဝီအလောင်းလျာကအနိကဆုံးအကြောင်းတစ်ခုပြောရင်တော့သူ့ရဲ့ရှေ့စုတော်လေးကကတ္တဗဗျာရှင်လက်ထက်ကပဲသူတို့မိတ်ဆွေတွေစုပေါင်းပြီးတော့ကျောင်းတစ်ကျောင်းဆောက်လို့လှူဒန်းခဲ့ပါတယ်အဲ့ဒီကျောင်းရည်စက်ချအဖွဲမှာအနောဇာပန်းတွေကိုသူကလင်မန်းကြီးနဲ့အပြစ်ထည့်တယ်အနောဇာပန်းဆိုတာကတော့လေဆူးရွှေပန်းဆိုပြီးရှေ့ရှေ့တော်ကြီးများကဒီလိုဘာသာပြန်ထားပါတယ်လေဆူးရွှေဆိုတာကဆူးရှိတဲ့စီးကောင်းတယ်ဆိုတဲ့ဆေးပင်တစ်မျိုးပဲနော်သူ့ရဲ့အပွင့်ကကျဲ့ဥအယောင်နဲ့သို့မဟုတ်နတာအယောင်နဲ့နည်းနည်းဆင်းသလိုလိုတော့ရှိတယ်ဒါပြင်းနဲ့အတော်တော်လေးလှတဲ့ပန်းတစ်မျိုးပါဝါတယ်လို့လည်းမပြောနိုင်ဘူးနီးတယ်လို့လည်းမပြောနိုင်ဘူးဖြူတယ်လို့လည်းမပြောနိုင်ဘူးသူကအယောင်ရောထွေးနေတဲ့ပန်းတစ်မျိုးပဲဒီအနောဇာပန်းကိုသူကတော်တော်လေးချစ်မြတ်နိုးပုံရတယ်အဲ့ဒီအနောဇာပန်းတွေကိုလင်မန်းကြီးတဲ့အပြစ်ထက်အပေါ်မှာတန်ခတ်တယ်ဆိုတင်ပြီးတော့ကတ္တဗမြတ်စွာဘုရားခြေတော်ရင်ကိုချပြီးတော့သူကဘာစုတောင်းတယ်လဲဗန္ဒီနိဖတနိဖတဓာနေအနောဇာပုခဝနံယေဝမေတ္တိတံဟောတုအနောဇာဧဝါစမိနာမံဟောတုဗန္တိမြတ်စွာဘုရားနိဗ္ဗာန်တနိဗ္ဗာန်တထာနိဖြစ်လျာဖြစ်လျာဌာန၌ဘုံဘဝ၌မေဖျားတပိတော်ဤတတိတံခန္ဓာကိုယ်သည်အနောဇာပုခဝနံယေဝအနောဇာပန်းအစင်းနှင့်တူတဲ့အမျိုးသမီးသည်ဇာလင်ဟောတုဖြစ်ပါစေတည်းအနောဇာပုခဝနံယေဝအနောဇာပန်းအစင်းနှင့်တူသည်ဇာလင်ဟောတုဖြစ်ပါစေတည်းမေဖျားတပိတော်ဤနာမံစအမိနာမေတိလည်းပဲအနောဇာဧဝအနောဇာအမိရှိသည်တာလျှင်ဟောတုဖြစ်ပါစေတည်းအရှင်ဘုရား ဖြစ်လျာဌာနဖြစ်လျာဌာနဘုံဘွားမှာဘယ်ဘွားမှာမဆိုတပည့်တော်ရဲ့ခန္ဓာကိုယ်အတ္တအယိအယောင်အစင်းဒီအနောပါအနောဇာပန်းအစင်းနဲ့တူတဲ့အစင်းရှိတဲ့ပုဂ္ဂိုလ်သာဖြစ်ရပါလို့ဤစိတ်ဓာတ်ဆန်းကျင်မှုတစ်မျိုးပေါ့နော်နောက်တစ်ခုနာမည်ကလည်းအနောဇာရှိတဲ့အမျိုးသမီးသာဖြစ်ရပါလို့ဤဒီစုတောင်းတယ်သူတောင်းနေစုမပြေဘူးလားဆိုတော့ပြေပါတယ်နော်လူပြည်နတ်ပြည်ကျင်လီတဲ့အချိန်ကနောက်ဆုံးဘုရားရောက်လာပြီအနောဇာဒေဝီဆိုပြီးတော့မိဖုရားတူလာဖြစ်ပါတယ်နော်အဲသူရဲ့မင်းသားတရားကကြီးရှင်မင်းနာမည်တော်မိတ်သွားပြီကဲဆိုပါစို့ဒီအနောဇာဒေဝီဆိုတဲ့အမည်နဲ့လာဖြစ်ပြီးဥစ္စလိုမြတ်စွာဘုရားသာသနာတော်မှာလာပြီးကျွတ်တန်းဝင်ပါတယ်သူရဲ့အသားအယောင်အရေးအဆင်းကသူဆူတောင်းပန်းထွာခဲ့သည့်အတိုင်းအနောဇာပန်းအဆင်းနဲ့တူတဲ့အမျိုးသမီးဖြစ်နေတယ်သူနာမည်ကလည်းအနောဇာဆိုနာမည်ကလည်းအနောဇာပဲအမည်ရှိခဲ့ပါတယ်နော်ရှင်မင်းမိဖုရားတို့ပဲလာဖြစ်ပါတယ်ရှင်မင်းနာမည်တော့မိတ်သွားပြီးကဲထားတော့နော်ဒီတော့ဒီနေရာမှာအနောဇာပန်းအစင်းနဲ့တူတဲ့အမျိုးသမီးလို့အတိမှန်နေတဲ့သဘောလေးကပါလေအဝိဇ္ဇာအဲ့ဒီအမျိုးသမီးဘဝကိုတွေ့တာတတ်မဲ့တဲ့သဘောကတဏ္ဍာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏ္ဍာဥပါဒံခြံရံပြီးတော့ကြောင်းလှူဒန်းခြင်းတန်ငန်းလှူဒန်းခြင်းအနောဇာပန်းလှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာတင်္ခါရတွေကိုပြုစုပြုထောင်လိုက်တယ်ဒီသင်္ခါရတရားတွေကအနိစ္စတရားတွေဖြစ်ခြင်းကြောင့်ချုပ်ပြတ်သွားတယ်ချုပ်ပြတ်သွားပြီမဲ့လို့နောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့အနောဇာပန်းအစဉ်နဲ့တူတဲ့အနောဇာအမည်ရှိတဲ့အမျိုးသမီးဖြစ်ဖို့ရန်စွမ်းအင်ကမ္မတတ္တိလေးကိုယုံနာအစဉ်မှာမြှုပ်နှံပြီးမှချုပ်ပြတ်သွားတယ်အဲ့ဒီတတ္တိလေးကဘာလဲကံပဲပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းတရား၅ခုစုံညီသွားတယ်အကြောင်းတရား၅ခုစုံညီသွားတဲ့အတွက်တချိန်ဒီကံကအကျိုးပေးဖို့ရန်အခါခွင့်တင့်လာတဲ့အခါသူမျောလင့်တောင့်တတဲ့အတိုင်းလာပြီးအကျိုးမပေးဘူးလားပေးတယ်သူရေးဆွဲလိုက်တဲ့ပကြီးကားတကြသူစိတ်တန့်ကြဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ်နော်နောက်တစ်ခုခဏခဏတော့ဟောဖို့ပါတယ်မဟာပိစိကဗုဒ္ဓမဟာဗြဟ္မပိစိကဗုဒ္ဓအလောင်းပဲနော်မဟာဗြဟ္မပိစိကဗောဓိညာရရှိရဲ့အတွက်နှစ်သိန်းချင်းနဲ့ကဘာတသိန်းပါရမီဖြစ်ရပါတယ်အဲ့ဒီလိုပါရမီဖြည့်ခြင်းစဉ်အချိန်အခါမှာပေါ့နော်ပါရမီတွေတော်တော်ရည်ညောင်းလာပြီလို့ယူဆရပါတယ်အဲ့ဒီအချိန်အခါမှာဘဝတစ်ခုမှာဒီမဟာဗြဟ္မပိစိကဗုဒ္ဓအလောင်းကဘာဖြစ်သွားတယ်လဲဆိုတော့ပရဒါရကံလို့ခေါ်ဆိုအပ်တဲ့သူတို့ဘာရဲ့သားများတွေကိုဖြည့်စီးတဲ့ကံတစ်ခုလွန်ကျူးခဲ့မိအမဲဆက်တစ်ခုထင်သွားတယ်အဲ့ဒီအမဲဆက်ထင်သွားတဲ့တေဂဏိကာလမှာဒီအမဲဆက်ကလေးကအကျိုးပေးဖို့ရအခါခွင့်သင့်တဲ့အခါကျတော့ဘယ်ရောက်သွားလဲမရင်းရောက်ငရဲကနေကျွတ်လာလွတ်လာတော့လူပြည်လူလောကမှာလူရဲလို့လာဖြစ်တော်လဲအမျိုးသားမဖြစ်ဖက်နဲ့အမျိုးသမီးဖြစ်ရတယ်။အမျိုးသမီးဖြစ်လိုက်တဲ့အချိန်ကကျတော့မိခင်ဝန်းတွင်းမှာသူပရိသတ်တွေတည်နေရတဲ့အခါကိုယ်လွယ်ရတဲ့မိခင်မှာလည်းအမတန်ပူလောင်တယ်။ငရဲကလာတဲ့တရားတွေကိုကိုယ်လွယ်ထားရတဲ့မိခင်ဒီအမတန်ပူလောင်တယ်လို့ဆိုတယ်နော်။ကိုယ်သားတတဝါဖြစ်တဲ့ဒီအမျိုးသမီးလေးကလည်းအမတန်ဆင်းရဲတဲ့ဒုက္ခကိုမိခင်ရဲ့ဝန်းတွင်းမှာခံခဲ့ရတယ်။ခံခဲ့ရပြီတဲ့အချိန်ကကြတော့မွေးလာပြီမွေးလာတဲ့အချိန်ကမှမွေးတဲ့ဒီမင်းနဲ့တည်းမိဘတွေကဒီသမီးလေးကိုမြင်တွေ့လိုက်တဲ့အခါမှာဘယ်လိုဖြစ်လာလဲဒိတာတဲ့စာမန်ဖော်ပြထားတယ်သိမ့်မုန်းတာပဲဒီကလေးကမုန်းတာတွေဘာများလုတ်တတ်တယ်မလုတ်တတ်သေးဘူးပြောတတ်ပလားမပြောတတ်သေးဘူးဒါပေမဲ့အမိအရင်အဖအရင်နေကိုယ်တိုင်ကဒီကလေးကိုအမတန်မုန်းနေကြောက်ဖို့မကောင်းဘူးလားသိကောင်းတယ်အချင်းတန်အရွယ်ရောက်လာတဲ့အခါကျတော့ပြည့်စုံကဗောဓိညာအတွက်ဖြစ်ကျင်ခဲ့တဲ့ပါရမီအရှင်ဝါဒီကလည်းတစ်ဖက်ကအကျိုးပေးဖို့ညာအခါခွင့်သိနေပါတယ်အမတန်ချုံမလှပါတဲ့အမျိုးကောင်းသမီးလေးတူဖြစ်ပါတယ်ဒါပေမဲ့လို့ရွှေမျိုးသားချင်းတွေကလည်းမြင်လိုက်ရင်မုန်းတယ်မိဘနှစ်ပါးကလည်းမြင်လိုက်ရင်မုန်းတယ်မလွဲမချောင်သာလို့တာသမီးအဖြစ်နဲ့ဆက်ဆံနေရပြီမဲ့လို့ချစ်ခင်တဲ့စိတ်ဓာတ်နဲ့မဆက်ဆံဘူးမုန်းတင်းတဲ့စိတ်ထားနဲ့ပဲဆက်ဆံနေလူလောကမှာရှိကြပါတယ်တာသမီးတွေတချို့မိဘတွေဟာတချို့သားသမီးကိုပိုချစ်တဲ့သဘောရှိတယ်။တချို့သားသမီးကြတော့တိတ်ပြီးတော့မုန်းတီးခြင်းနဲ့ဆန္ဒတမရှိဘူးလား။ရှိတယ်။ဒါဘာနဲ့အကြောင်းဆက်နေတယ်လဲဆိုတော့အခုကံပဲ။ဘာဖြစ်လို့မုန်းရလဲဆိုတော့ဒီသူဘက်သားမယားကိုလိုက်ဖြည့်ဆည်းတဲ့ပုဂ္ဂိုလ်အဖြည့်ဆည်းခံရတဲ့ပုဂ္ဂိုလ်ကလည်းမမုန်းဘူးလား။မုန်းတယ်။ဘေးကကြားတဲ့ပုဂ္ဂိုလ်တွေကလည်းမမုန်းဘူးလား။မုန်းတယ်။သူတို့ဘက်တော့မုန်းတီးရွှန်ရှာဆက်ဆုပ်တဲ့ကံတစ်ခုကိုသူကအာရပါရစိတ်ကြည်ကြည်နဲ့နဲ့ကြည်ပြည့်စုံပြည့်စုံခဲ့ဒီကံကအကျိုးပေးဖို့ရအခါခွင့်တင့်လာတဲ့အချိန်ခါမှာသူတို့ဘာမုန်းတီးတဲ့ပုဂ္ဂိုလ်ပဲဖြစ်ရပြန်နေအေးကြောက်ဖို့သိကောင်းတယ်နော် အချင်းတအရွယ်ရောက်လာတဲ့အခါအမျိုးကောင်းသားတူဦးနဲ့အမျိုးတို့အမွေတို့အမျိုးကောင်းသားတူဦးနဲ့လက်ထပ်ထင်းများပေးလိုက်ပါတယ်အဲ့ဒီအမျိုးသားကလည်းဒီအမျိုးသမီးမြင်တဲ့မုံတယ်ရောက်ခမာတွေကလည်းမုံတယ်ဘသူကမှသူ့ကိုမချစ်ကြအောင်မချစ်တဲ့အချိန်ကကြတော့ဒီနေ့ဘာဖြစ်လဲရိုးကိုပွဲပုံစံမဲနဲ့တူပါရဲ့နော်တောင်းထိပ်ပွဲကျင်းပါပြန်ပြီအဲ့ဒီတောင်းထိပ်ပွဲသူပင်ကျင်းပါတဲ့အချိန်ကကြတော့မိမိတို့ရဲ့စီစဉ်ကုန်းစားစည်းစိမ်ကုန်းသိန်းဥစ္စာအစဉ်အတက်နဲ့တူညီစွာပေါ့တောင်ထိပ်ပွဲသွားပြီးဆင်နှွှဲကြတယ်။အဲဒီအချိန်ကမှသူ့ရဲ့အင်ရှင်ယောက်ျားကတခြားအမျိုးသမီးတယောက်ကိုခေါ်ပြီးတော့သူကပျော်သွားပျော်ပါတယ်။ပျော်ပါတဲ့အချိန်ခါကျတော့သူကညနေငယ်လေးနဲ့ယောက်ျားလှုပ်သူပြန်လာတဲ့အချိန်ခါမှသူကပြောတယ်။ဘယ်လိုပြောလဲ။အရှင်သာကျွန်တော်မကအလိုမရှိခဲ့ဘူးဆိုရင်လေမိဘအိမ်အမျိုးအိမ်ကိုပဲပြန်ပြစေခွင့်ပြုပါအလိုမရှိဘူးဆိုရင်လည်းအလိုမရှိဘူးလို့ပဲပုံမှန်လေးပြောပါယောက်ျားတွေကမခေါ်မပြောဘဲနဲ့ယခုလိုနေခဲ့မယ်ဆိုရင်အင်းရှင်မအမျိုးသမီးလောက်ရတဲ့ပုံကိုယ်ကြီးရဲ့ယင်ထဲမှာလှန်နဲ့အထုတ်ခံရတယ်လို့အမတန်ပူလောင်တဲ့ပြင်းထန်တဲ့ဒဏ်ချက်ကိုခံရပါတယ်အဲအင်းရှင်မဖြစ်ဘူးတဲ့လူတွေသိလိမ့်မယ်နဲ့တူတယ်ဟုတ်မဟုတ်တော့မပြောတတ်ဘူးနော်အဲဒီလိုတရားဆိုပွဲသူကပြောကြလိုက်တော့ကဲဒီလိုဆိုရင်နတ်ဖန်ကြလို့ရှိရင်တို့တောင်းထိပ်ပွဲသွားကြတော့ပေါ့ကဲနတ်ဖန်သွားဖို့ဟိုမှာစားဖို့တောက်ဖို့တွေပြင်ညှ့ရှင်ညှ့ပြီးတော့သူကအမိန်ပေးလိုက်တော့ဝမ်းသာလိုက်တာဒီစကားလေးတစ်ခွန်းကြားရတယ်နော်အဲဒီစကားလေးတစ်ခွန်းကြားရတဲ့အခါကျတော့ဘာလုပ်တယ်လဲမိဘကြောင့်မချွေးတလုံးလုံးနဲ့ပြင်ညှ့ရှင်ရတယ်နတ်ဖန်သွားဖို့ဆိုပြီးပန်းအမျိုးမျိုးတွေပေါ့လေကြာပန်းနေပါတယ်အဲဒီလိုပြင်ဆင်ပြီးမိဘကြောင့်မအလုတ်ရှုပ်နေတော့နောက်တနေ့ဘာသာကျော်ကလည်းနောက်တစ်ယောက်ခေါ်ပြီးတော့တောင်းထိပ်ပွဲထွက်သွားတယ်သူမခေါ်အဲ့ဒီခါကျတော့မှကဲဒီတိချီတော့သိရောပေါ့ဆိုပြီးတော့သူကမြင်းရထားနဲ့နောက်ကနေအပြေးလိုက်တော့တာပဲလိုက်တဲ့အချိန်ခါမှာထိုနေ့ပြိဿင်ကဗုဒ္ဓတဆုကလည်းနန္ဒမူလိုင်ကူမှာနိရောဓသမဘခုနှစ်ယောက်ဝင်စားပြီးနိရောဓသမဘမှာအထဘယ်တော်ကောငါဒီနေ့ချိမြောက်ရမလဲချိမြောက်တင်တယ်လမ်းမြောက်ပြီးညံနဲ့ကြည့်ရှုလိုက်တဲ့အချိန်ခါမှာဒီမျိုးကောင်းသမီးလေးညံကုန်ရထဲထင်လာတယ်ထင်လာတဲ့အချိန်ခါမှာဆက်ပြီးစဉ်းစားပြန်တယ်ဒီပုဂ္ဂိုလ်ကငါချိမြောက်ခဲ့ရင်ဒီပုဂ္ဂိုလ်ဒီငါရဲ့အချိမြောက်ကိုခံနိုင်ပါမလားဆက်စဉ်းစားတယ်။ဘာဆိုလိုတာလဲ။ငါကသူ့ချိသွားပြီးအလှခံတယ်သူကငါလှူမလားမလှူဘူးလား။ဒါကိုဆက်ပြီးကြည့်တယ်။ကြည့်နေတဲ့အခါမှာဒီအမျိုးကောင်းသမီးလေးရဲ့ဟရိယဟုတ်လို့နှလုံးအိမ်အတွင်းမှာရဲရဲတောက်နေတဲ့တရားတရားကိုလည်းတွေ့တယ်။ငါကတော့ပြိစိကဗုဒ္ဓဖြစ်မဲ့ပုဂ္ဂိုလ်တူဒီလိုဆင်းရဲဒုက္ခကြီးဒီဆင်းရဲဒုက္ခမှလွတ်စေရမယ်ဆိုတဲ့ဒီကရုဏာတက်ဖြစ်အရှင်ပြိစိကဗုဒ္ဓကကောင်းကင်ကြီးပြင်ကြွလာပါတယ်။သူနဲ့ရင်ဆိုင်တိုးလောက်တဲ့တဏှာကြတော့ကောင်းကင်ကြီးမှဆင့်တက်ပြီးတော့ဆွမ်းခံကြွလာတယ်။ဒါတရားပြေဝနေတဲ့အမျိုးကောင်းသမီးလေးဖြစ်ချင်းတဲ့မြင်းလေးဘောကမြင်းထဘောကနေခမ်းမြန်းမြန်းဆင်း။ဆင်းပြီးတော့ရှင်ပြိစိကဗုဒ္ဓကိုရိုသေစွာရှေခိုးရှင်ပြိစိကဗုဒ္ဓရဲ့တပည့်ကိုလှမ်းယူအမတန်မောမြတ်တဲ့ဆွမ်းခဲ့ပဲဘောဇင်းတဲ့တပည့်အပြည့်ထက်ထဲပြီးတဲ့အချိန်ကကြတော့မှတပည့်ကအောက်ကကြာပန်းနေခမ်းခံပြီးတော့ရှင်ပြိစိကဗုဒ္ဓကိုဆက်ကပ်တယ်။အဲဒီလိုဆွနေဆက်ကပ်ပြီးတော့သူကဘာစုတောင်းတယ်ဒါပဲနော်သူကပကြီကန်းဒီမှာရေးချဲရေးဆွဲပြန်ပြီ။ဟန္တိယထဣဒံပုပ္ပံဧဝဟံယထယထဥပပိစ္ဆာမိတထတထမဟာဇဏတအပိယဘဝေယမနာပါ။ဟန္တိအရှင်မြတ်ဖရာဣဒံပုပ္ပံဤပံကိုမဟာဇဏတလူများအပေါင်းဒီပိယယထချင်းမြန်တို့အတကဲ့သို့မနာပါယထစီလုံးကိုတို့ဘာစဉ်တကဲ့သို့အေဝံဤအတုဟံဖျားတပိတော်တိယထယထအကျင်ပုံဘော၌ဥပပေဇာမိပရိသန္တေအဖြင့်ဖြစ်ပေါ်ရပါ၏တထတထထိုထိုဘုံဘော၌မဟာဇဏတလူများအပေါင်းဤပိအပိယချင်းများနှုတ်အပ်တဲ့ပုဂ္ဂိုလ်သည်မနာပါစိတ်နှလုံးကိုတို့ဘာစဉ်တတ်တဲ့ပုဂ္ဂိုလ်တို့ဘာစဉ်တတ်တဲ့ပုဂ္ဂိုလ်သည်ဘဝယံဖြစ်ရပါလို၏သူတောင်းတဲ့ဆုရှင်ဖျားဒီဘုံမှာကြံပန်းကိုလူသားတော်ဘာအပေါင်းကချင်းမြနိုးတကဲ့သို့အလားတူပဲတပည့်တော်မသည်ဖြစ်လျာဌာနဘုံဘွားမှာလူများအပေါင်းဤချစ်ခင်မြန်နိုးခြင်းကိုရရှိတဲ့အမျိုးကောင်းရရှိတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤဒီစုတောင်းတယ်ဘာဖြစ်လို့လဲသူ့မှာနာကြီးကြက်ကလေးကလူများအပေါင်းရဲ့မုန်းတီးမှုကိုခံရတယ်ဒါကြောင့်လူများအပေါင်းရဲ့ချင်းမြနိုးမှုကိုတော့သူကသိပြီးတော့အလိုရှိနေတယ်သို့တော့အကုန်လုံးကဝိုင်းချင်းမယ်ဆိုရင်ဘယ်နဲ့နေမလဲစဉ်းစားပြီးသားတောင်းပြီးတော့နော်ကဲနောက်တစ်ခုဗန္တိဒုက္ခကဗ္ဗဝါတောတံဥပါကမ္မဘရုမပုပ္ဖေဧဝပရိသန္တိဘဝေယံဗန္တိအရှင်ဖေယ ကဗ္ဗဝါတော်အမိဝန်တိုင်း၌ပရိသန္တေတိနေယချင်းဒီကဒုက္ခဆင်းရဲလှပါ၏တန်ထိုအမိဝန်တိုင်း၌ပရိသန္တေတိနေယချင်းကိုအနုဘကမ္မမကရောက်မူ၍ဘဒုမပုံဖေဧဝဗြဟ္မာကြာပန်းဤအတွင်၌သာလေပရိသန္တေပရိသန္တေတိနေယတဲ့ပုဂ္ဂိုလ်သည်ဘဝယံဖြစ်ရပါလို၏မိခင်ဝန်တွင်မှပရိသန္တေတိနေယတဲ့ဒုက္ခသူနားလည်နေတယ်ဆင်းရဲတဲ့ဆိုတာကိုသိသဘောပေါက်နေတဲ့အတွက်နောက်ထပ်ဒီအမိဝန်တွင်မှပရိသန္တေတိနေမှုမရှိပဲဘရုံမှာကြာပန်းအတွင်းမှာဒါလည်းပြိတ္တန်ဒီနိယဘာလို့ဤဒီစုတောင်းလဲနော်ကဲဒီနိယမှာအဝိဇ္ဇာတနာဥပါဒံသင်္ခါရကံလေးနည်းနည်းထပ်ပြောကြရအောင်လူများအပေါ်ချစ်ခင်မြန်တို့အပ်တဲ့အမျိုးကောင်းသားအမျိုးကောင်းသမီးလို့အတိမှန်နေတဲ့သဘောကအဝိဇ္ဇာအဲ့ဒီဘဝကိုတွေ့တတ်တတ်မဲ့တဲ့သဘောကတဏှာဒီမှာတော့သူကအမျိုးသားဘဝတွေ့တာနေတယ်နော်စိတ်ကဆွဲနေတဲ့သဘောလေးကဥပါဒံဒီအဝိဇ္ဇာတနာဥပါဒံသုံးခုခြံရံပြီးတော့အရှင်ဘိသကဗုဒ္ဓအာမောမြတ်တဲ့ဆွမ်းခဲပွဲဘောဇင်ဒီနေ့ဘရုံမကြပန်းကိုလှူဒန်းနေတယ်ကုသိုလ်စေရနာသင်္ခါရတွေဖြစ်သွားတယ်ဒီသင်္ခါရတရားတွေထုတ်ပြတ်သွားတဲ့အခါယုံနာအစင်မှမြုံနံထားခဲ့တဲ့စွန့်အင်တတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတနာဥပါဒံသင်္ခါရကံ၅ခုစုံညီသွားတယ်နောက်တစ်ခုအမိဝန်တိုင်းမှာပြိတ္တန်တွေဒီနေ့ရတဲ့ပုဂ္ဂိုလ်မဖြစ်ခြင်းမူဘရုံမကြပန်းအတွင်မှာပြိတ္တန်တွေဒီနေ့ရတဲ့ပုဂ္ဂိုလ်သာဖြစ်ခြင်းဘရုံမကြပန်းအတွင်မှာပြိတ္တန်တွေဒီနေ့ရတဲ့ပုဂ္ဂိုလ်လို့အတိမှားနေတဲ့သဘောကအဝိဇ္ဇာအဲ့ဒီဘဝကိုတွေ့တတ်တတ်တဲ့သဘောလေးကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့မှအရှင်ဘိဇင်ကဗုဒ္ဓအာဆွမ်းနဲ့ဘရုံမကြပန်းလှူဒန်းခဲ့တယ်ကုသိုလ်စေရနာသင်္ခါရအုပ်စုတွေပြုစုပြောင်းလိုက်တယ်ဒီသင်္ခါရတရားတွေချုပ်ပြတ်သွားတဲ့အခါမှာယုံနာအစင်မှမြုံနံထက်ခဲ့တဲ့ဆွမ်းအင်တတ္တိလေးကတော့ကံပေါင်းလိုက်တဲ့အခါကျတော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်း၅ခုစုံသွားတယ်နော်ကဲနောက်တစ်ခုသူကဗာဆက်ပြီးဆိုတောင်းလဲနံပါတ်3ဗန္ဒီဇေကုသောမတုကမောဆက်ကဝတိတိတာပိပရဝတံကိစ္စတိတတမအဟံဣတိဘဝံအနုဘကမပုရိသောဘဝေယံဗန္ဒီအရှင်ဖေယမတုကမောမတုကမမိမိမမိတိကဇေကုသောဆက်ဆုံယွန်ရှာဝဲကောင်းလှပါပေ၏စက္ကဝတိဒိဋ္ဌပိစကြဝဠာမင်းဤသမီးဖြင့်ဖြစ်တော်ညလေပရဝတန်ယောက်ျားဟုခေါ်ဆိုအပ်တဲ့သူဘာရဲ့အလိုဆန္ဒသို့ကိစ္စတိလိုက်ပါ၍အနိယတ္တပါ၏တတ္တမံထို့ကြောင့်အဟံဖျားတပိတော်မသည်အိဋ္ဌိဘဝံအမျိုးသမီးအဖြစ်သို့အနုဘကံမှမကရောက်ရမူ၍ပုရိသောယောက်ျားစင်သည့်စင်သည့်ဒီဘဝယံဖြစ်ရပါလို၏ရှင်ဖျားမတုကမဆရာကအလွန်ရွံ့ရှာဆက်ဆုပ်ဖွဲ့ကောင်းပါလေစေတဝရမင်းရဲ့တမိယရနာပင်ဖြစ်ခြင်းဖြစ်ပါစေ။ယောက်ျားလိုခေါ်ဆိုအပ်တဲ့သူတို့ဘာရဲ့အလိုဆန္ဒကိုသာလိုက်လျောနေရတဲ့ပုဂ္ဂိုလ်မျိုးဖြစ်ပါတယ်ဗျာ။ဒါကြောင့်တပည့်တော်မှသည်အမျိုးသမီးအဖြစ်သို့မကရောက်ရပဲယောက်ျားစင်စစ်သာဖြစ်ရဖလို၏ဒီစုတောင်းတာ။ဘာဖြစ်လို့သူကယောက်ျားဘုရားစုတောင်းရလဲ။အကြောင်းရှိတယ်နော်။အမျိုးသမီးဘဝနဲ့သူလက်ရှိခံစားနေရတဲ့ဒုက္ခကိုလည်းသူသဘောပေါက်တာဒါကအနိကဆုံးအကြောင်းပေါ့။ဝေးတဲ့အကြောင်းတစ်ခုကတော့ပြိစင်ကဘောဓိဉာဏ်အတွက်ပါရမီဖြည့်ကျင်ခဲ့ခြင်းအချိန်ခါတုန်းကသူကယောက်ျားဘဝနဲ့အကျဉ်းများစွာဖြစ်ကျင်ခဲ့ယောက်ျားဘဝနဲ့ကျင်းဖန်များစွာဖြစ်ခဲ့ဘူးတဲ့အတွက်ယောက်ျားဘဝကိုပြန်ပြီးတော့သူကတွင်တန်တက်မဲ့တဲ့သဘောပေါ်လာတယ်အကယ်၍အမျိုးသမီးတွေဇက်တိုက်ဖြစ်ခဲ့ရင်အမျိုးသမီးဘဝပဲတွင်တန်တက်မဲ့တဲ့သဘောရှိပါတယ်နော်တချို့ဒီထဲမှာဒီကိုင်းကြီးဒီမကြီးတွေကိုယ်စိတ်ကိုပြန်အငဲခတ်ကြည့်ပါနောက်ဘဝတစ်ခုစရာရှိကြမယ်ဆိုရင်အမျိုးသမီးပဲဖြစ်ချင်သလားအမျိုးသားပဲဖြစ်ချင်သလားဒီဆန်းတတ်တဲ့ကိုယ့်အကူမေးကြည့်နော်သိနိုင်ပါတယ်အမျိုးသမီးပဲဖြစ်ချင်တဲ့တချို့ကအမျိုးသားဖြစ်ချင်တဲ့စိတ်ဓာတ်မညှော်ကိုင်းဘူးတချို့ကအမျိုးသားပဲဖြစ်ချင်တဲ့အမျိုးသမီးဖြစ်ချင်တဲ့စိတ်ဓာတ်မညှော်ကိုင်းဘူးအမျိုးသမီးဒီအမျိုးသမီးဖြစ်ချင်နေသည်မြကလပတ်လုံးအမျိုးသမီးဘဝမှာဘယ်တော့မှမလွတ်မြောက်နိုင်ဘူးအမျိုးသားဒီအမျိုးသားဖြစ်ချင်နေသည်မြကလပတ်လုံးအမျိုးသားဘဝမှာဘယ်တော့မှမလွတ်မြောက်နိုင်ဘူးဆိုပြီးတော့ဟိုဘက်ကမာတုကံမှာတန်ရုပ်စားတယ်တန်ရုပ်တွေမှာမြတ်စွာဘုရားဟောတာဒါကြောင့်ဘဝတစ်ခုမှလွတ်မြောက်ခြင်းနဲ့ဆိုရင်တော့မိမိရရှိထားတဲ့ဘဝအပေါ်မှာတွေ့တတ်တတ်တဲ့တဏှာကိုဖြတ်တောက်နိုင်ဖို့မလိုဘူးလားလိုအပ်နေတယ်။ခုဒီနေရာမှာအမျိုးသမီးဘဝကိုတော့သူကယွန်ရှာဆက်ဆုပ်တာမှန်တယ်။လွတ်မြောက်ခြင်းနဲ့ဒါပေမဲ့ဘယ်ဘဝကိုသူကတွေ့တာပြန်တယ်လဲ။အမျိုးသားဘဝကိုတွေ့တာပြန်တယ်။အမျိုးသားလို့အတိမှားနေတဲ့သဘောလေးကအဝိဇ္ဇာ။အဲ့ဒီအမျိုးသားဘဝကိုတွေ့တတ်တတ်တဲ့သဘောကတဏှာ။စိတ်ကပ်ပြီးဆွဲနေတဲ့သဘောလေးကဥပါဒါ။ဒီဝိဇ္ဇာတနာဥပါဒံသုံးခုခြံရံပြီးတော့အရှင်ဘိသေကဗုဒ္ဓအာဆွမ်းခဲ့ပဲဘောဇင်းနဲ့ဘရုံမကြာပန်းကိုလှူဒန်းတဲ့ကုသိုလ်စေရနာအုပ်စုတွေကိုပြုစုပြုထောင်လိုက်တယ်သင်္ခါရတရားတွေပဲ သင်္ခါရတရားတွေကထုတ်ပြတ်သွားတဲ့အချိန်ခါမှာယုံနာအစင်မှာမြုပ်နှံခဲ့တဲ့စွန့်အင်ကမ္မတ္တတိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒသင်္ခါရကံအကြောင်းငါးကိုစုံသွားပြန်တယ်။သို့တော့ဒီလောက်နဲ့သူကမကျင်တတ်ပြန်ဘူး။နောက်ထပ်သူဘာစုတောင်းလဲ။နံပါတ်၄ဗန္တိဣမံတန္တရာဒုက္ခအတိကမ္မပရိယောသနေတုံးမေဟိပတ္တံအမတံဘာဘူးနိယံဗန္တိအရှင်ဖုရားဤမန္တန္တရာဒုက္ခဤတန္တရာဝစီယံဒုက္ခကိုအတိတ်ကမှကြော်လွန်လွန်မြောက်ရသည်ဖြစ်၏ပရိယောသနိနောက်ဆုံးဘွ၌ဒုံမေဤအရှင်ဖုရားတို့သည်ပတ္တံရတော်မူအရောက်တော်မူအတိတော်မူအမြင်တော်မူအပ်သောအမတံမတိယအမြတ်နိဗ္ဗာန်တရားတော်မြတ်ကိုဘာဘူးနေယံရောက်ရရရပါလို၏ဒီစုကတော့ကောင်းပါတယ်နော်ကောင်းပြီနဲ့သူကဘယ်ကြမှဆူတောင်းလဲပရိယောသနိနောက်ဆုံးဘုရားကြမှာအဆုံးစွန်သောဘုရားကြမှာခုဘုရားလိုချင်တာဟုတ်သလားမဟုတ်ပြန်သေးဘူးနော်နောက်ထပ်သန္ဓရာခီးကသူကဆက်ချင်တယ်ဆိုတဲ့ဥတီချက်ကလေးရှိမနေဘူးလားရှိနေတယ်ဒါကြောင့်ဒီသန္ဓရာဝစီဒုက္ခကိုကြော်လွန်လွန်မြောက်ပြီးတဲ့အခါနောက်ဆုံးဘုရားရောက်လို့ရှိရင်အရှင်ဘုရားတို့သိတော်မူအမြင်တော်မူအရတော်မူအရောက်တော်မူအတဲ့မတရားအမြင့်နိဗ္ဗာန်တရားကြီးကိုတပည့်တော်မှလည်းရောက်ရရရသိရပါလို့ဤဒီစုတောင်းတယ်မတရားအမြင့်နိဗ္ဗာန်ကိုသိနိုင်တဲ့ရနိုင်တဲ့ရောက်နိုင်တဲ့ဘဝတစ်ခုကိုတွေ့တန်တက်မဲ့တဲ့ငွေလေးကဒီထဲမှာကပ်ပြီးပါမနေဘူးလားပါနေပြန်နေသူကအဲ့ဒီမတရားအမြင့်နိဗ္ဗာန်ကိုလိုလားတောင့်တတဲ့ဘဝတစ်ခုကိုမျှော်လင့်ချက်ရှိနေသေးတယ်နော်လက်ငင်းချက်ချင်းမတရားအမြင့်နိဗ္ဗာန်ကိုယူကျင်တာမျိုးဟုတ်သလားမဟုတ်ဘူးအဲ့ဒါတတိထားကြဆူတောင်းတဲ့အခါနော်နိဗ္ဗာန်ကိုရနိုင်တဲ့ဘဝကိုလှမ်းပြီးမျှော်လင့်တောင့်တနေတာကအဓိပ္ပာယ်တစ်မျိုးနိဗ္ဗာန်ကိုတက်တက်တောင့်တနေတာကအဓိပ္ပာယ်တစ်မျိုးပဲနော်ကဲနောက်တစ်ခုဒီစုတောင်းလုံးနဲ့သူကမကြည်နာသေးပြန်ဘူးနောက်ထပ်ဘဝတစ်ခုကိုသူကဆက်ချင်နေသေးတော့ဘာစုထပ်တောင်းပြန်လဲနံပါတ်5အရှင်မြတ်စေကဗုဒ္ဓရဲ့တပိတ်အောက်ကနေကြာပန်းခံထားတာကိုသူကအားရမှုမရှိသေးဘူးအရှင်မြတ်စေကဗုဒ္ဓရဲ့တပိတ်ပေါ်မှာကြာပန်းတည်းထပ်တင်ပြီးတော့မှသူကဆက်ပြီးစုတောင်းပြန်တယ်ပုဗ္ဗာတရီတော်ဧဝမေကံတော်စေဝဝနောစမေဖျားတိမိတော်ဤကံတော်စေဝကိုယနံသည်၎င်းဝန်သောစယောအစင်သည်၎င်းဥခသတိတော်ဧဝရုံမကြမ်းမှနှင့်တူတည်တာလင်ဟောတူဖြစ်ပါစေသတည်းဟောပါတချိန်သူယောက်ျားဘွားတော်ညွှန်လင့်တာမှန်တယ်ဒါပြင်အဲ့ဒီယောက်ျားဘွားမှာဘယ်လိုယောက်ျားမျိုးဖြစ်ရမလဲသူရဲ့ခန္ဓာကိုယ်ကထွက်ပေါ်လာတဲ့အနတ်နေဘရုံမကြပန်းအနတ်ရှိတဲ့ယောက်ျားမျိုးဖြစ်ပြစေသူရဲ့အသားအရင်အယောင်အစင်ဟာလဲဘရုံမကြမ်းမအစင်းနဲ့တူတဲ့အရေးအစင်းရှိတဲ့ယောက်ျားတာဖြစ်ပြစေဒီစုတောင်းမြန်တယ်ဘရုံမကြမ်းမအစင်းအနတ်နဲ့တူညီနေတဲ့အစင်းနဲ့ရှိတဲ့ယောက်ျားလို့အတိမှားနေတဲ့သဘောလေးကအဝိဇ္ဇာအဲ့ဒီယောက်ျားဘဝကိုတွေ့တန်တတ်မဲ့တဲ့သဘောကတဏှာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒာဒီအဝိဇ္ဇာတဏှာဥပါဒာသုံးခုခြံရံပြီးတော့ကံတစ်ခုပြုစုပြုထောင်လိုက်တယ်ဆွမ်းလှူခြင်းဘရုံမကြမ်းလှူခြင်းဆိုတဲ့ကုသိုလ်စေတနာတွေကိုပြုစုပြုထောင်တယ်သင်္ခါရတရားတွေပဲဒီသင်္ခါရတရားတွေကချုပ်ပြဲသွားတဲ့အခါသူမျှော်လင့်တောင့်တနေတဲ့ဘရုံမကြမ်းအစင်းအနတ်နဲ့တူညီနေတဲ့အမျိုးသားဘဝလို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးယုံနာတရားတွေကိုဖြစ်စေနိုင်တဲ့စွန့်ရင်ကမ္မတ္တတိလေးကိုသူရဲ့ယုံနာတဏ္ဍအစင်မှမြှုပ်နှံပြီးမှချုပ်ပြဲသွားတယ်။အဲဒီစွန့်ရင်ကမ္မတ္တတိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒသင်္ခါရကံအကြောင်းတရား၅ခုစုံသွားတယ်။စုံညီတဲ့အတွက်ကြောင့်ဘာဖြစ်သလဲ။အဲ့ဒီနေ့ကစပြီးတော့သူရဲ့မကောင်းတဲ့အတိတ်ကကံတွေလဲအကုသိုလ်ကံတွေလဲကုံသွားပါတယ်ကုံသွားတဲ့အချိန်ကကြတော့မှအကုသိုလ်ကံတွေကအကျိုးပေးဖို့ရအခါခွင့်ကုံသွားပြီဖြစ်တဲ့အတွက်ကုသိုလ်ကံတွေကလည်းအကျိုးပေးဖို့ရအခါခွင့်အလှည့်ရောက်လာတော့အင်းရှင်ယောက်ျားပုဂ္ဂိုလ်လှုပ်တဲ့ပုဂ္ဂိုလ်ကလည်းသိပြီးချင်းမြတ်နိုးတယ်ယောက်ျားမတွေကလည်းချင်းမြတ်နိုးတယ်မိဘတွေကလည်းချင်းမြတ်နိုးတယ်ဆွေမျိုးသားတွေကလည်းချင်းမြတ်နိုးတယ်ညီမြင်တဲ့မြတ်ပုဂ္ဂိုလ်တွေကလည်းသူ့ကိုရှင်းပြလို့လာကြတယ်ဒါပေမဲ့လည်းအဲ့ဒီဘုရားမှတို့ကအဆုံးမတတ်ဘူးကွယ်လွန်သွားတဲ့အခါလူပြင်းတတ်ပြင်းဆုံးဆန်းကျင်နေကျင်နေခဲ့ရပါတယ်ကျင်နေပြီတဲ့အချိန်ခါမှာနောက်ဆုံးလူပြင်းပဲရောက်ရောက်နတ်ပြင်းပဲရောက်ရောက်ဘယ်ဘုရားမှမဆိုးဘရုံမကြပန်းအတွင်းမှတာပရိသတ်တွေတည်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်တစ်ချိန်တော့လူလောကပြန်ပြီးတော့ဘရုံမကြပန်းအတွင်းမှပရိသတ်တွေတည်နေရပြီးတော့မင်းဥယင်အတွင်းရှိတဲ့ရေကန်ကြီးအတွင်မှာရှိတယ်ဘရုံမကြပန်းနဲ့မှပြိတန်လေးလာပြီးတည်နေရတယ်မင်းကနေသားရဏာဖြစ်နေအောက်ယူပြီးမွေးထားတယ်ဆိုကြပါစို့အဲ့ဒီဘွားမှာသူလိုလားတောက်တာနေတဲ့ပြိစိကဗောဓိညံကိုရရှိသွားခဲ့ပါတယ် ဒီအချက်ဟာလည်းတဏှိအဖြင့်ပြန်ကြည့်လိုက်တော့သူ့ရဲ့စိတ်ဓာတ်တွေဆန်းကျယ်တဲ့အတွက်သူပြုစုပြုထောင်တဲ့ကံဒီကဆန်းကျယ်တယ်။ကံဒီဆန်းကျယ်သွားတဲ့အတွက်ကြောင့်အကျိုးပေးတာမဆန်းကျယ်ဘူးလား။ဆန်းကျယ်သွားတယ်။ဘုရုံမကြပါအတွက်မှာပဲပရိသတ်တွေဒီနေရာတယ်။ဘုရုံမကြပါနဲ့ဒူနေတဲ့အစဉ်အနှံ့ရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ရတယ်။ရောက်ကြလည်းမဖြစ်ရဘူးလား။ဖြစ် တော်ရီဆန့်ကျင်သွားကြတယ်ဒီနေ့ကံကိုထူထောင်နေတဲ့ပုံကိုယ်တွေဟာဒီချက်တွေကိုတတိပြုဖို့မကောင်းဘူးလားသိကောင်းတယ်မိမိတို့ကခုအချိန်ခါမှာပကြီကကြတက်ခုရေးဆွဲနေတာဖြစ်ပါတယ်နော်အဲ့ဒီပကြီကကြထိတဲ့မှာနည်းနည်းလေးအမတန်နာကြီးဝရကောင်းတဲ့ပကြီကကြတက်ခုကတော့အရှင်ဒီဝရအလောင်းပဲပြန်ပြီးဆန့်ကျင်ကြည့်လိုက်လို့ရှိရင်အရှင်ဒီဝရကနောက်ထပ်ပြည့်စုံကဗောဓိညာရရှိဖို့ရန်အတွက်ကဘာတသိမ့်မဲ့ပါရမီဖြည့်ရတော့မယ်သူတော်ကောင်းတူဦးဖြစ်ပါတယ်။နှစ်သိန်းချေတိုင်းတိုင်းကဘာပေါင်းနှစ်သိန်းချေတိုင်းတိုင်းတသိန်းချေတသိန်းချေမှာသင်္ချာကျန်းဆရာတို့ရဲ့အယူဆအရာပြောရင်တော့တင့်အောင်မှာ၃ညအလေးပေါ့အလုံးပေါင်း140ရှိ။ကဘာပေါင်းအဲ့ဒီလိုနှစ်ကြိမ်နှစ်ပြန်ပေါ့။အဲ့ဒီလောက်အထိပြည့်စုံကဗောဓိညာရရှိရဲ့အတွက်ပါရမီဖြည့်ခဲ့တဲ့သူတော်ကောင်းကြီးတူဦးဖြစ်ပါတယ်။အားလုံးကြားပြီတဲ့အတိုင်းပဲလွန်ခဲ့တဲ့၅ကဘာအထက်ကရွှေခွက်တစ်ခုကိုရွက်ကုန်ဒီဘွားမှာရွှေခွက်တစ်ခုကိုအကြောင်းပြုပြီးတော့ဘုရားအလုံးနဲ့ရံညိုခွက်ခဲ့မိတယ်။မကျင်တဲ့ချက်တွေစက်တယ်ထူထောင်ခဲ့။အဲဒီတုံ့ဘော်တို့မကျင်တဲ့ဒီဒေါသတရားလွှမ်းမိုးပြီးတော့ကံတွေကိုထူထောင်လိုက်တော့ဘာဖြစ်လဲ။ဦးဇင်းတို့950ဇန်တိပတ်တော်တွေလှမ်းကြည့်လိုက်ရင်အရှင်ဒီဝရနဲ့ဘုရားအလုံးတွေ့တိုင်းတွေ့တိုင်းတူနဲ့တူကျင်တဲ့မှုရှိသလား။မရှိတော့ဟောဘဝတစ်ခုမှာမကျင်တဲ့ချက်ကိုထူထောင်ခဲ့လိုက်တော့သောတာတရားကိုလက်ကင်ထားပြီးကံဒီကိုထူထောင်ခဲ့တဲ့အဲ့အတွက်နောက်ဘဝကြတော့လည်းတုံးနဲ့တူဆုံးရှုံးရင်မကျင့်တဲ့ပုဂ္ဂိုလ်ပဲဖြစ်ကြတယ်။ဘုရားတို့နန္ဒီယဇတ်ကိုကြည့်ပေါ့။အရှင်ဒီဝရအလောင်းကတော့တဲ့မှာမျက်စိလဲပြီးရောက်ထဲကြနေတယ်။နန္ဒီယမြောက်ကနေပါလို့တလဲ။ရောက်ထဲကနေပြီးတော့ထုတ်ဆောင်ခေတင်ပေးတယ်။လူတို့ထာနေသွားတဲ့လမ်းကိုလည်းလိုက်ပြီးတော့ပြပေးတယ်။လမ်းခုလတနည်းမောပန်းတော့ဒီဝရအလောင်းဖြစ်တဲ့ပုံနှံ့ရဲ့ပေါင်းပေါ်မှာခိတ္တခဏအပန်းဖြစ်ပြီးအိတ်ဆက်လိုက်တယ်။ထွန်းချင်းခံမှာအရှင်ဒိဗရအလောင်းဖြစ်တဲ့ပုံနာကမလုပ်တယ်။ခေါင်းကိုကြောက်ခင်းနဲ့ထုတ်တယ်။မိမိကိုကယ်တင်ခဲ့တဲ့ယေရှုရှင်တူပဲ။ယေရှုတင်ဖို့မကောင်းဘူးလား။မတင်ဘူး။ပြမန်းလို့တဲ့စိတ်တတ်တဲ့တခါကပေါ်လာတယ်။ဘာဖြစ်လို့လဲ။အတိတ်ကဒီမကျင်တ်ချက်နဲ့ဒုက္ခဒုနဲ့ဒုကံကိုထူထောင်ခဲ့။ထူထောင်ခဲ့လိုက်တဲ့အချိန်ကကျတော့ဒီကံကအကျိုးပေးဖို့ရအခါခွင့်တင့်လာတဲ့အချိန်ခါမှာကျေးဇူးရှင်ရဲ့လွတ်တော်စိတ်ထဲမှာထားနိုင်တဲ့စိတ်ထားရှိသေးလားမရှိတော့ဘူးပြမတာဒါပြင်းနဲ့ဘုရားအလုံးဘက်ကတော့မေတ္တာကြီးပါတယ်ဝိဇ္ဇာကိုခြေရခံပြီးနောက်ကနေလိုက်ခဲ့ပြီးတော့ဆိုပြီးလူတို့ထာနေသွားတဲ့လမ်းအထိလိုက်တော့မပေါ်ဘူးလားပို့ခဲ့နန္ဒကုဥစ္စေဇူလဓမ္မပါဠိစက်ကြည့်လိုက်ရင်ဥစ္စေတို့ဘုရားအလုံးတော်ကအရှင်ဒိဗရရဲ့သားတော်ဖြစ်တဲ့အရှင်ဒိဗရကထိုးချင်းကမှတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့ရှင်မင်းပါအဲ့ဒီရှင်မင်းတို့ဖြစ်နေတဲ့အချိန်ခါမှာဘုရားအလုံးသားတော်လေးမွေးဖွားလာပြီးတဲ့နောက်မကြခင်အတွင်မိဖုရားရဲ့အဆောင်တော်ကိုသူကသွားတဲ့အခါမိဖုရားကသားယရဏလေးကိုပြူဆွဲနေတာနဲ့ရှင်မင်းလာတာကိုဂရုမစိုက်မိဘူးအဲ့ဒီအချိန်ခါမှာဘာလုပ်တယ်လဲဒင်းသာကုမငငယ်ရှိသေးတဲ့ငါ့ကိုပမာမခန့်လုပ်တယ်သိရစင်မယ်ဆိုပြီးတော့အာနရသားတွေခေါ်ပြီးတော့သူကအဲ့ဒီအရှင်ဦးဇင်းတို့ဘုရားအလုံးပေါ့လေသုလဓမ္မပါဠိတော်သားလေးသူရဲ့ရှင်မှာဓာပန်ကစားတယ်သူတွေကိုဖျားထွက်သွားတယ်နော်ဒီကလေးကမုံတီအောင်မလုတ်တတ်တယ်မလုတ်တတ်သေးဘူးဒါပေမဲ့ဒီဦးနဲ့ဒီဦးမကျင်တဲ့ချက်တွေခြံရံပြီးတော့ကံတကုပြည့်စုံပြည့်ထွန်ခဲ့တဲ့အတွက်ဒီဦးကိုဒီတွေ့တဲ့အချိန်ခါမှာရက်ဆက်ကြံ့ကြုတ်တဲ့စိတ်ဓာတ်တွေမရှိဘူးလားရှိနေတယ်ဘုရားလုံးဘက်ကဒီစိတ်ဓာတ်မရှိဘူးအရှင်ဒီဝရအလုံးဘက်ကဒီစိတ်ဓာတ်ရှိတယ်ကိုသားကိုကိုသားရဲတယ်ဆိုတဲ့စိတ်ဓာတ်ကြီးစံကြီးစံနော်ကိုသားသမီးကိုကိုသားဖြတ်ရဲတယ်ဆိုတဲ့စိတ်ဓာတ်တွေဒါတန်မှန်စိတ်ဓာတ်မျိုးဟုတ်နိုင်မလားမဟုတ်နိုင်ဘူးဒါကြောင့်ကံရင်ကိုရမ်းပြီးထူထောင်တဲ့နော်မထူထောင်သေးဘူးမိမိတို့ကမကျင်တဲ့ချက်တွေတဘုံကြီးနဲ့အခုလိုပေါ့ကောင်းမှုကုသိုလ်ပြုတဲ့အချိန်ကမှဒုဘတုမကျင်တဲ့ချက်တွေနဲ့ဝေယဝိသကုသိုလ်ကံတွေလုပ်ကြတယ်ဒုဘတုမကျင်တဲ့စိတ်ထားတွေနဲ့ဒါနကံတွေသီလကံတွေသမထကံတွေဝိပဿနာကံတွေပြည့်စုံပြည့်ထောင်ကြတယ်ဒီကံတွေကတစ်ချိန်အကျိုးပေးမှုရင်အခါခွင့်သိင်လို့ဒုနဲ့ဒုပြန်ပြီးကြုံကြဆုံကြမယ်ဆိုရင်လည်းဒုဘတုကျင့်တတ်မှုရှိနိုင်မလားဘယ်နဲ့တော့ပြည့်တတ်တယ်ဒီလိုဆိုရင်တူနဲ့တူပြန်တွေ့လို့မကျင်တတ်မှုတွေရှိနေတယ်ဆိုရင်ခုချိန်ခါမှာမကျင်တတ်တဲ့စိတ်ထားတွေထားဖို့ကောင်းမှာမလားမကောင်းဘူးကံနေထူထောင်နေကြနော် တို့ဘတို့မကျင်တဲ့စိတ်ဓာတ်တွေနဲ့ကံကိုထူထောင်ခဲ့ရင်ဒီကံကအကျိုးပေးတဲ့အခါတို့လည်းတွေ့ကြုံရင်ခုလိုပဲမကျင်တဲ့ဘွဲတွေပဲတွေ့နေချင်အောင်နောက်တစ်ခုခန္ဒီဝါဒီဇက်ကြည့်လိုက်အောင်ခန္ဒီဝါဒီယသိဘာလို့တလဲဘာမှမလုပ်ပါဘူးအလုံးကြားဘူးနော်အရှင်ယသိဘာဝါဒရှိတယ်လို့မေးတော့ဒီခန္ဓာခန္ဒီဝါဒရှိတယ်လို့ပြောမိတာနဲ့အဲ့ဒါလက်တင်ဖြတ်ခြေရင်းဖြတ်နှာခေါင်းဖြတ်နှာဝေးဖြတ်နောက်ဆုံးအသက်ပါတတ်ပြတယ်ဒီခန္ဓာဝါဒရှိပါတယ်လို့စကားလေးတစ်ခုံးလောက်ပြောတာလေးနဲ့မြန်တတ်ဖြတ်ကြည့်ရတယ်ဆိုတော့ဒီစိတ်ထားကြည့်တဝင်းနဲ့တူမကျင်တဲ့ချက်ကိုအကြောင်းပြုပြီးတော့ဒီလိုစိတ်ထားတွေပေါ်လာတယ်။တချင်းကကံထူထောင်ခဲ့စဉ်အချင်းကကမကျင်တဲ့ချက်တွေနဲ့ကံကိုထူထောင်ခဲ့ကြတယ်နော်။နောက်တစ်ခုမဟာကပိစ္စပြန်ကြည့်လိုက်အောင်။အားလုံးကြားဖို့ကြမယ်တရားပင်တရားတိကိုအကြောင်းပြုပြီးတော့မြောက်တွေကဒီနေ့အန္တရာယ်ပေါ်မယ်ဆိုတာဘုရားလုံးမြောက်ကတတိပေးထားတယ်။တတိပေးထားတဲ့အတွေ့ဒီတရားပင်ကတရားတိကိုရေးတယ်။ခြင်းကမြေကံပါမှာဒီတရားပင်ကရှိနေတယ်အထက်ခြင်းကဒီတော့ဒီတရားတိကိုကင်းကမြစ်ထဲမကြအောင်မြောက်အပေါင်းကထင်းထင်းဆောင်းဆောင်းအောင်ဆိုပြီးဘုရားလုံးမြောက်မင်းကလည်းတတိပိဋ္ဌာပါတယ်တတိပိဋ္ဌာပြီမဲ့လို့ယတနာပေါ်ခြင်းလာတော့ဘာဖြစ်လာလဲတရားတိတလုံးကိုခါခြင်းတုတ်ကအုံထားတယ်ဒီတော့ခါခြင်းတုတ်ပဲထင်ပြီးတော့ဒီတရားတိဘလို့မှခူးမစမ်းမိဘူးမြောက်တယ်ခူးမစမ်းပြီးတော့ဒီတရားတိကကျန်နေတယ်ခါခြင်းတုတ်အုံခံရတဲ့ဒီတရားတိကတစ်ချိန်မှဲ့လာတော့ကျွေကြပြီးတော့ကင်းကမြစ်ထဲမျောသွားတယ်ရင်ကမြေအဲ့ဗာရဏတိရေကျိုးစိတ်မှာပေါ့လေရှင်မင်းရေဆင်းတော့မယ်ဆိုတော့ပိုက်တွေဘာတွေကားပြီးတော့ရေဆင်းပြီးချိုးတယ်ဆိုတော့အဲ့ဒီပိုက်မှာဒီတရားတိကလမ်းညှိနေတော့ရှင်မင်းဆက်တက်လိုက်တော့ဒီတရားတိရဲ့အရာတာကိုတွေ့တာနဲ့ရှင်မင်းကဒီတရားတိရှာပုံတော်ကျူးတော်တာပဲအထက်ကင်ကကိုတက်တယ်ချံရံပြီးတော့ခြေတက်လိုက်တဲ့အခါနောက်ဆုံးဒီတရားပင်အောက်ရောက်သွားပြီရောက်သွားတဲ့အချိန်ခါကျတော့ဒီတရားပင်အောက်မှာတဆကန်ချနေတော့မြောက်တွေကလည်းစင်တက်တည်တရောက်နေတယ်ဆိုတာမသိဘူးမသိတော့ဘာလုပ်တယ်လဲတရားပင်မှာစားနေကြအတိုင်းလာပြီးစားကြတာပေါ့စားလဲစားရလေးတော်သားတွေကိုအဝိုင်းခင်းလိုက်တယ်ဝိုင်းလိုက်တော့မြောက်တည်ပြေးလို့မရတော့ဘူးမရတဲ့အချိန်ကကျတော့ဘုရားလုံးမြောက်ကဘာလုပ်လဲဟိုဘက်ကင်းကတဖက်ကန်းကိုသူ့ခွန်အားနဲ့လှမ်းပြီးတော့ခုံလိုက်တယ်ခုံတဲ့အချိန်ကမှဒီတရားကန်းကနေပြီးတော့ဟိုဘက်ကင်းကမြစ်တဖက်ကန်းရှိတယ်သစ်ပင်ဘလောက်ဝေးမယ်ဆိုတာကိုသူကညံနဲ့တိုင်းတာသွားတယ်တိုင်းတာပြီးတော့တောထဲမှာနွယ်ကြိုးတွေလိုက်ရှာနွယ်ညိုနေလိုက်ရှာပြီးတော့ခင်းကတဖက်ကမ်းမှာရှိတဲ့သစ်ပင်ကိုနွယ်တစချီးခဲ့တယ်ချီးပြီးတော့သူ့ခန်းမှာနွယ်တစချီးပြီးတော့ဟိုဘက်ကမ်းသစ်ပင်ကလည်းဒီဘက်တရက်ပင်ကိုပြန်ခုံတယ်ရှင်မင်းကလည်းအောက်ကနေတားကိုသေချာကြည့်နေတယ်လေးတော်သားတွေကအပြစ်မခံဘူးဒီမြောက်နေဘာလုပ်မလဲဆိုတာကိုသူကအတူယူချင်းလို့ကြည့်နေတာအဲ့ဒီအချိန်ကမှဒီဘက်ကိုလှမ်းခုံလိုက်တဲ့အခါကျတော့ဟိုဘက်သစ်ပင်ကိုချီးဖို့ရန်အတွက်အတိုင်းအတာကိုထည့်ပြီးမစင်းစားခဲ့မိဘူးသစ်ပင်ကိုပတ်လိုက်တဲ့ကြိုးအတိုင်းတားလောက်လိုသွားတယ်လိုသွားတဲ့အခါကျတော့လိုနေတဲ့နေရာလေးကိုကွက်လပ်ဖြည့်တဲ့အနေနဲ့ဘုရားလုံးမြောင်မင်းကမလုပ်တယ်လေ။တရားကိန်းတစ်ခုကိုသူလှမ်းပြီးကိန်းထားလိုက်တယ်။ကဲငါ့အပေါ်ခုံချပြီးဟိုဘက်ကဒီကျိုးအတိုင်းကူးကြ။အဲဒီလိုအကူခိုင်းလိုက်တဲ့အခါမြောက်တေတကောင်ပြီးတကောင်ကူးလိုက်တော့ဟိုဘက်ကရောက်ကုန်ပြီ။ရှင်ဒေဝရအလောင်းနောက်ဆုံးကျန်တယ်။ကျန်တဲ့အချိန်ကကျတော့ကြည့်ပေါ့မိမိတို့ရဲ့အသက်ကိုကယ်တင်ပေးနေတဲ့ယေရှုရှင်တဲ့ဦးကိုကျင်နာတနာဖို့မကောင်းဘူးလား။ကျင်နာတနာဖို့ကောင်းတယ်။ဒါပေမဲ့အဲ့ကျင်နာတနာတဲ့စိတ်ထားရှိလားမရှိဘူး။ဘာလုပ်တယ်လဲ။အမြင့်ဆုံးဖြစ်တဲ့တရားကိန်းပေါ်တဲ့အဲ့ဒီကနေကျောတဲ့ကတအားခုံချလိုက်တယ်ဟောကျောတဲ့တအားခုံချလိုက်တော့ခေပြောနေပြောနေအဆုတ်ကွာသွားတယ်နဲ့တူးတယ်ဒါပြည့်စာမန်ကတော့အဲ့နှလုံးနဲ့ကွဲသွားတယ်ကွဲသွားပြီးတော့အဲ့ဒီမှာသူ့တော့ကူးပါလေကူးတော့ကူးလို့ရသွားတယ်ဖះအလုံးတော့အဲ့မှာနှလုံးကွဲပြီးဒေးသွားတယ်ရှင်မင်းကကြီးညိုလွန်းလို့ဖះအလုံးကိုမိသိင်းညိုပြီးတော့အယိုးတွေဗာရဏတိယူသွားပြီးတော့ပူဇော်ထားတယ်အဲ့ဒီမှာကြည့်ပေါ့မိမိရဲ့အသက်ကိုထုတ်ဆောင်ကယ်တင်ပေးနေတဲ့မိမိရဲ့ဆွေမျိုးသားချင်းတွေရဲ့အသက်ကိုထုတ်ဆောင်ကယ်တင်ပေးနေတဲ့ဒီဖခင်အလောင်းကျင့်တ်ဖို့မကောင်းဘူးသိပ်ပြီးကျင့်တ်ဖို့ကောင်းတယ်ဒါပြနဲ့ကျင့်တတ်တဲ့စိတ်ထားရှိလားမရှိဘူးဘာဖြစ်လို့လဲအတိတ်ကကံကိုပြည့်စုံပြည့်ထောင်ခဲ့ခြင်းအချင်းခံမတူဘောတူမကျင့်တတ်တဲ့စိတ်ထားနဲ့ဒီကံကိုပြည့်စုံပြည့်ထောင်ခဲ့တယ်ဒီတော့နောက်ထပ်တွေ့ကြကြုံကြဆုံးကြပြီဆိုရင်ကကျင့်တ်အောင်မလားမကျင့်တတ်တော့ဒီလိုဆိုရင်မိမိတို့ရဲ့မကျင်တဲ့ဒီစိတ်ဓာတ်ကလေးတွေကိုပြုပြင်ပြောင်းလဲပေးဖို့မလိုဘူးလားဘယ်နဲ့တော့ယောဂီတွေမလိုဘူးလားလိုရတယ်ဒါတိစိတ်ဓာတ်ပြုပြင်ပြောင်းလဲရသိလို့အပ်ပါတယ်နော်နောက်ဆုံးဘုရားကြီးပေါ့ဒီစိတ်ဓာတ်တွေကိုအရှင်ဒေဝရအလောင်းကပြုပြင်ပြောင်းလဲမှုငါးခါတိတိမလုပ်ခဲ့ဘူးပြုပြင်ပြောင်းလဲရင်မလုပ်ခဲ့တဲ့အတွက်ကြောင့်နောက်ဆုံးဥစ္စေတို့မြတ်စွာဘုရားလည်းသုံးလောကထွတ်တတ်ပညာတမန်တမုဒ္ဒဘုရားရှင်အဖြစ်တော့ရောက်ရှိသွားတယ်ညီကိုတုံးခွဲတော်ပြီးတော့လာပြီးတော့လူဖြစ်ကြပါတယ်ရှင်တိဗရအလောင်းရေတော်ရရရဲ့မောင်ရင်းမယ်ဘုရားရှင်အပေါ်မှာကျင့်တတ်ချက်ရှိလားမရှိပါဘူးကြည်လားဒ တလောကလုံးမှာအတားဆုံးအမြတ်ဆုံးဖြစ်တဲ့တရကောင်တူအပေါ်တော်သူစိတ်ထားကကျင့်နဲ့နေတဲ့စိတ်ထားရှိတာမရှိဘူးမကျင့်တဲ့ချက်တွေကိုအကြောင်းခံပြီးတော့မလုပ်ကြလဲဘုရားရှင်ကိုကြောင်းမောင်းဆင်းပြီးတော့တတ်ခဲ့တယ်သွေးစိမ်တည်စေခဲ့တယ်မင်္ဂသင်ခွဲခဲ့တယ်ဒီတန်ခါသင်ခွဲတဲ့ကံကနောက်ဆုံးသူ့ကိုအကျိုးပေးတာပဲအကျိုးပေးလိုက်တော့ဒီနေ့မရောက်တော့လဲဘူဇင်းကြီးအလျာယူဇနာတရားအနံယူဇနာတရားအစောက်ယူဇနာတရားရှိတဲ့အဝိဇ္ဇငရဲတဲ့မှာအောက်ကတံမြေပြင်ကဆေယူဇနာနဲ့တွေ့တယ်အထက်ကအမောကလည်းဆေယူဇနာတိုင်းတွေကလည်းဆေယူဇနာဒုထုတဲ့တန်ဒုတဲ့မိအလျံဟုံဟုံတောက်နေအပြင်ဘက်ယူဇနာပေါင်းများစွာအထိမိလျံဟုံဟုံတောက်နေတဲ့ဒီအဝိဇ္ဇငရဲတဲ့မှာအောက်နင်းထားတဲ့ခြေတော့ကိုကြည့်လိုက်ရင်အောက်ခြေဗမုတ်အထိအောက်ကတံမြေပြင်ထဲမှာမြုပ်နေတယ်နှုတ်လို့မရအောင်အဘောကအမောကသူ့နှစ်ဖူးကသွားထီတော့နှစ်ဖူးအထိကောင်းကမြုပ်သွားတယ်လှုပ်လို့မရဘူးဘယ်ဘက်လက်ကဘယ်ဘက်တန်တိုင်းထဲမှာမြုပ်နေတယ်ညာဘက်လက်ကညာဘက်တန်တိုင်းထဲမှာမြုပ်နေတယ်အရှိနဲ့အနောက်ထမ်းမြင်လုံးကပမာဏရှိနေတဲ့မန္တကျင်တစ်ခုကအရှိတိုင်းနဲ့အနောက်တိုင်းကိုထိုးဖောက်ပြီးစိုက်ထားတယ်လှုပ်လို့မရဘူးဘာဖြစ်လို့လဲမတုံမလုံးတဲ့မြတ်စွာဘုရားပြမခဲ့တဲ့အတွက်မတုံမလုံးတဲ့အကျိုးတွေကိုရရှိတယ်ဘာကိုအခြေခံလဲတူအဘောတူမကျေနပ်ချက်ကိုအခြေခံခဲ့တယ်။ဒါကြောင့်တူနဲ့တူကျင့်တတ်ဖို့မကောင်းကြဘူးလား။ဒီကောင်းနေ။ကြီးကြီးနက်နက်ကလေးနဲ့ဒါနကံဒီပြုစုပြုထောင်းဖို့ကောင်းတယ်။သီလကံဒီပြုစုပြုထောင်းဖို့ကောင်းတယ်။သမထကံဒီဝိပဿနာကံဒီပြုစုပြုထောင်းကြဖို့ကောင်းတယ်။ဝေယဝိဇ္ဇကုသိုလ်ကံလေးတွေကိုလည်းကြီးကြီးနက်နက်ကြီးနဲ့တူဖို့တူပြုစုပြုထောင်းဖို့မကောင်းဘူးလား။ဒီကောင်းနေ။မကြည်နက်ချက်တွေနဲ့ပြုစုပြုထောင်းခဲ့ရင်တော့မကြည်နက်တဲ့ပုဂ္ဂိုလ်တွေတော့လမ်းကိုကိုမသွားရဘူးလား။တော်ရလိမ့်မယ်ဒါကြောင့်မိမိတို့ရဲ့စိတ်ဓာတ်ကလေးတွေကိုပြုပြင်ပြောင်းလဲပေးဖို့မလိုဘူးလားလိုအပ်တယ်နောက်တစ်ခုကြည့်ပေါ့ဒါကံဆန်းကျဲတဲ့စိတ်ဆန်းကျဲတဲ့အတွက်ကံဆန်းကျဲတယ်ကံဆန်းကျဲတဲ့အတွက်အကျိုးပေးတဲ့အဆန်းတကျဖြစ်မသွားဘူးလားဖြစ်သွားတယ်နောက်တစ်ခုအံဘပါဠိပြည်သာမအလောင်းပြန်ပြီးဆန်းကျဲ